Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2022ခုနှစ်စက်တင်ဘာလ14ရက်ပုံထိုးနေ့မနက်ပိုင်းစီစဉ်တကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတော်မီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖိုင်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်လာပါဒီကနေ့စီစဉ်တကိုတာဝန်ယူတင်ဆက်သွားမှာပါ
။ဟုတ်ကဲ့ပါ။ဒီကနေ့ကြားရမယ့်သတင်းတွေကတော့ Britain ဘီယင်မာကြီးရုပ်လောင်းလန်ဒန်မြို့တော်ကိုရောက်ရှိသွားပါပြီ။ရုရှားတပ်တွေပြန်လည်ဆုတ်ခွာနေရတဲ့အခြေအနေနဲ့ကမ္ဘာရာသီဥတုကြောင်းလွန်မှုရဲ့အကျိုးသက်ရောက်မှုစတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးသွားမှာပါ
။ကောင်းပါပြီရှင်။ကုလစုံစမ်းရေးအဖွဲ့မြန်မာနိုင်ငံအစီရင်ခံစာအပေါ်အကဲခတ်တချို့ရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
။အခုမနစ်ကအာဏာသိမ်းပြီးတဲ့အခါကျတော့ဒီရခိုင်နဲ့ရိုဟင်ဂျာတွေမကတော့ဘူး။ဒီပြည်လုံးဒီဘက်မှာအမျိုးတွေဖြစ်လာတယ်လေ။ကျွမ့်မင်ပြတာလဲ one barrier of fire တော်တော်လေးကိုရုပ်ပြဆင်းမြန်နိုင်ပါတယ်။
ဒီဒီအပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်လူမျိုးရုံးတပ်ဖြတ်မှုဆွဲချက်ကို ICJ တရားရုံးကကြားနာမှုနှစ်ချီကြားနိုင်ပြီးတော့ဒီဆွဲဆိုချက်အပေါ်စစ်ကောင်စီရဲ့ရင်ဆိုင်မှု NUG ရဲ့အခမ်းအနားတွေကိုလည်းကြားမှာဖြစ်တယ်လို့အာရှတလွားလူကုန်ကူးနေတဲ့ကမ္ဘောဒီးယားအခြေစိုက်လှုပ်ရှားနေတဲ့တရုတ်စိုက်ဘာရက်စ်ဘုတ်ဂိုင်းတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဆိုရှယ်မီဒီယာပေါ်ကလူကြည့်များသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းချက်မှတ်စုနဲ့ကမ္ဘာတလွားခီးသွားအစီအစဉ်တွေကိုရှုစားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန်းရောက်သတင်းတွေကိုကိုရဲမွန်နဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင်
။ရုရှားနယ်စပ်နဲ့တမိုင်လောက်အကွာမှာရှိပြီးလွန်ခဲ့တဲ့9လကရုရှားတပ်တွေကျူးကျော်တဲ့ပထမဆုံးနေ့မှာတင်ပိုက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့မြောက်ဘက်ကဗွန်ချန့်မြို့ကိုယူကရိန်းတပ်တွေပြန်လည်တင်ပိုက်လိုက်နိုင်ပါတယ်။ယူကရိန်းတပ်တွေအောင်မြင်မှုအတွက်ယူကရိန်းအစိုးရကကြေညာနေပြီးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းစတူယန်ကီလိုမီတာ6000ကျော်သိမ်းပိုက်နိုင်ငံကြောင်းသမ္မတဗလိုဒီမာဇယ်လန်စကီကလည်းတင်းနှံလာနေနှောင်းပိုင်းမင်ကွန်းမှာပြောသွားပါဗျ။ရုရှားတပ်တွေပြန်လည်ဆုတ်ခွာနေရတဲ့အခြေအနေတွေကိုအမေရိကန်တာဝန်ရှိသူတွေကလည်းအတည်ပြုပြောကြပါဗျ။
I think what you're seeing is certainly a shift in momentum by
ယူကရိန်းတပ်တွေအရှိန်အဟုန်အားကောင်းတဲ့အပြောင်းအလဲတရက်ကိုတေချာပေါက်တွေ့နေရပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတမရအိမ်ဖြူတော်မှာသတင်းထုတ်တွေကိုပြောသွားတာပါ။မြောက်ဖက်အရက်မှာဆိုရင်ရုရှားတပ်တွေခံစစ်ကနေပြန်လည်ဆုတ်ခွာနေကြရပြီးအထူးသဖြင့်တော့ရုရှားတွေထိန်းချုပ်ထားတဲ့ခါကီပတ်ဝန်းကျင်ဒေသတွေမှာပါ။ပင်နဂွန်စစ်ဌာနချုပ်ကလည်းဒီသတင်းကိုအတည်ပြုခဲ့ပေမဲ့ရုရှားတပ်တွေပြန်လည်ဆုတ်ခွာသွားတဲ့အပေါ်စိတ်ချလက်ချသဘောမထားဖို့ကိုလည်းတတိပေးထားပါဗျ။ယူကရိန်းတာဝန်ရှိသူတွေကလည်းရုရှားက CIA ရရော့လာပေမဲ့ရုရှားဘက်ကနေစိုက်ဘာအရတိုက်ခိုက်တာတွေအထူးသဖြင့်တော့နိုင်ငံရဲ့စွမ်းအင်စနစ်နဲ့ငွေကြေးစနစ်တွေကိုစိုက်ဘာတိုက်ခိုက်တာတွေပိုလှုပ်လာနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသတိပေးပြောကြားထားပါဗျ။အမေရိကန်တာဝန်ရှိသူတွေကလည်းရုရှားလေကြောင်းကနေတိုက်ခိုက်ရမှာယူကရိန်းစွမ်းအင်ထုတ်လုပ်ရေးစက်ရုံတွေကိုပိတ်မတ်ထားတိုက်ခိုက်တာတွေကြောင့်မီးပြတ်ရတာတွေကိုလည်းထောက်ပြကြပါဗျခင်ဗျာ။
ကျန်တာပရင်းနီကာစာပြီးနှစ်ရက်တာကျင်းပမဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့SEO ထိပ်သီးဆွေးနွေးပွဲမှာရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အပါအဝင်နိုင်ငံပေါင်းတဒါဇင်ကျော်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အဲ့ဒီနှစ်ပတ်လည်ဆွေးနွေးပွဲကိုလက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဗဟိုအာရှဒေသကဥဇ်ဘက်ကစ္စတန်နိုင်ငံစမာခန်းမြို့မှာပြုလုပ်မှာဖြစ်ပါတယ်။ SEO အဖွဲ့ဝင်အားလုံးဟာကျွန်တော်တို့ရဲ့အနီးဆုံးမိတ်အိမ်နီးချင်းတွေမိတ်ဆွေတွေမဟာဗျူဟာမဟာမိတ်တွေဖြစ်ကြတယ်လို့ဥဇ်ဘက်ကစ္စတန်သမ္မတဆဗကတ်မာဇီယိုယက်ကဆွေးနွေးပွဲမတိုင်ခင်မှာပြောပါတယ်အဲ့ဒီဆွေးနွေးပွဲနှစ်ရက်တာအတွင်းမှာရုရှားသမ္မတဗလာဒီမာပူတင်နဲ့ရှင်ရှီကျင်းပင်တို့ဟာလူကိုယ်တိုင်တီးတန့်ဆွေးနွေးပွဲတွေလည်းစီစဉ်ထားပါတယ်ဆွေးနွေးပွဲမှာအရင်ဆိုဗီယက်ပြည်ထောင်စုဟောင်းနိုင်ငံတွေဖြစ်ကြတဲ့ဗဟိုအာရှဒေသကနိုင်ငံတွေနဲ့အတူအိန္ဒိယပါကစ္စတန်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်ဒါအပြင်ဘယ်လာရုစ်အီရန်မွန်ဂိုလီးယားတို့ကလေးလာသူအဖြစ်တက်ရောက်ကြမှာဖြစ်ပြီးအထူးအဲ့တဲ့အဖြစ်တူရကီအာမေးနီးယားအဇာဘိုင်ဂျန်တို့ကတက်ရောက်ကြမှာဖြစ်ပါတယ်။ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့နယ်စပ်အငင်းပွားမှုတွေဖြေရှင်းဖို့တရုတ်နိုင်ငံကနေဥဆောင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
။ Twitter လူမှုကွန်ရက်ရဲ့ဤပညာလုံခြုံရေးအကြီးအကဲဟောင်းအင်္ဂါနေ့မှာ American လွှတ်တော်ရှင်းမောက်ထွက်ဆိုရာမှာကုမ္ပဏီရဲ့လုံခြုံရေးဆိုင်ရာအားနည်းချက်တွေကိုအလေးထားပြောဆိုသွားပါတယ်။လွှတ်တော်တရားရေးရာကော်မတီရဲ့စင်ခေါ်ချက်အရာအကြီးအကဲဟောင်းပီတာဇက်တိုက Twitter ကုမ္ပဏီရဲ့ဤပညာလုံခြုံရေးပြော့ကွက်အားနည်းချက်တွေကုမ္ပဏီအကြီးအကဲတာဝန်ရှိသူတွေအရေးယူပြုပြင်ဆောင်ရွက်မှုမရှိတာတွေလူမှုကွန်မြူနာစာမျက်နှာရဲ့လွှမ်းမိုးနိုင်စွမ်းတွေတန်းထဲချီတဲ့အကောင့်အသုပြဿနာတွေကိုဖွင့်ချပြခဲ့ပါဗါးအခုဒီနေရာမှာရှိနေကြတဲ့လွှတ်တော်အမတ်တွေရဲ့ Twitter အကောင့်တွေဟာ ကုမ္ပဏီမှာလုပ်နေသူတွေလက်ထဲမှာရှိနေတယ်လို့လည်းသတိပေးခဲ့တာပါနိုင်ငံတော်လုံခြုံရေးနဲ့တွစ်တာတုံးဆွဲသူတွေကိုအန္တရာယ်ရောက်မဲ့အရေးတွေကိုမြင်လို့တွစ်တာအသွင်းရေးတွေကိုဖောက်ချဖို့ဆုံးဖြတ်ခဲ့တာလို့လည်းပြောသွားပါတယ်တိုင်းတစ်ပတ်ကထောက်လန်းရေးတွေအထူးသဖြင့်တော့တရုတ်အိန္ဒိယနဲ့နိုင်ဂျီးရီးယားနိုင်ငံတွေကထောက်လန်းရေးတွေကုမ္ပဏီတွေဝင်ရောက်လုပ်ကိုင်နေတယ်လို့တန်တရားရှိကြောင်းလည်းပြောပါတယ်လွှတ်တော်က Republican နဲ့ Democrat အမတ်တွေကတွစ်တာကုမ္ပဏီကိုဝေဖန်ပြစ်တင်ပြောဆိုကြတယ်လို့နည်းပညာကုမ္ပဏီတွေကိုဥရောပကလိုပုံမတင်ချက်တဲ့ဥပဒေတွေနဲ့ကင်တွယ်ဖို့လိုအပ်နေပြီလို့လည်းပြောကြပါတယ
်ဂျီတိန်ပီအမကြီးဒုတိယမြောက် Alice Bay ရဲ့ရုပ်အလောင်းဟာအင်္ဂါနေ့ကလန်ဒန်မြို့ရှိ Buckingham နန်းတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်ဘုရင်မကြီးရဲ့ရုပ်အလောင်း Buckingham နန်းတော်ကိုမော်တော်ယာဉ်တန်းနဲ့တဲဆောင်လာစဉ်လူရာပေါင်းများစွာဟာနန်းတော်အပြင်ဘက်နဲ့လမ်းဘေးဝဲရာတွေမှာတန်းစီပြီးကာရဝပြုကြပါတယ်။တတိယမြောက်ချားစ်ဘုရင်နဲ့ယင်းဤသူတော်ဝင်မိသားစုဝင်တချို့ကလည်းဘက်ကင်ဟမ်နန်းတော်မှာကြိုဆိုခဲ့ကြပါတယ်။ဘုရင်မကြီးရဲ့ရုပ်အလောင်းကိုစကော့တလန်ပြည်အီဒင်ဘတ်မြို့ကနေ C70 စစ်ဘက်ဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်နဲ့လန်ဒန်မြို့ကိုပြန်လည်တည်ယူတဲ့ခီးစဉ်မှာတော့ဘုရင်မကြီးရဲ့အူသီးတော်တမီးတော်အန်မင်းသမီးနဲ့ကျင်းရတော်စာတင်မဒီလော်ရန့်စ်တို့လိုက်ပါလာခဲ့ကြပါတယ်။ဘုရင်မကြီးရဲ့ရုပ်အလောင်းကိုနန်းတော်ထဲမှာရှိတဲ့ဘုံခမ်းမမှာတညတာထားရှိပြီးတဲ့နောက်ဘုံဒူးနေမှာတော့ချားစ်ဘုရင်နဲ့အတူအများပြည်သူတွေလိုက်ပါပြီးဆက်တရာစုခေတ်ကတိဆောက်ခဲ့တဲ့ဝက်မင်စတာဘုရားကျောင်းကိုပြောင်းရွှေ့ကလေးရက်ထားမှာဖြစ်ပါတယ်။အဲဒီနောက်ဂါရဝပြုကြီးညိုကြီးစုသူတွေအတွက်တနေ့ကို23နာရီဖွင့်လှစ်ထားမှာဖြစ်ပြီးတော်ဝင်မိသားစုရဲ့လုံးကျုံရေးစစ်တီတွေကစောင့်ကြက်ထားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 9.13 ညဟိုင်းဒိုမီတာ51 kHz 5.85 နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုဟာအရင်ကမကြုံဘူးသေးတဲ့အခြေအနေ TSC ကိုဥတည်နေကြောင်းကမ္ဘာရာသီဥတုအဖွဲ့ကြီးရဲ့အစီရင်ခံစာအစ်အင်္ဂါနေ့ကထုတ်ပြန်ရမှာကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတရက်စ်ကသတိပေးပြောကြားလိုက်ပါတယ် WMO အကြီးအကဲကလည်းရာသီဥတုပြောင်းလဲမှုတွေရဲ့စိုးရိမ်စရာအခြေအနေတွေကိုသတိပေးခဲ့တာပ
ါ We have seen a fivefold increase in the amount of disasters during the
လွန်ခဲ့တဲ့9နှစ်အတွင်းကပ်ဘေးဆိုးတွေဟာ9ဆတိုးလာခဲ့ပါတယ်ရေကြီးမှုမိုးခေါင်ရေရှားမှုအပူပိုင်းမုန်တိုင်းတွေနဲ့အပူလိုင်းတွေဖြစ်ပါတယ်လို့ WMO အသွင်းမှုချုပ် Petteri Tellers ကပြောသွားတာပါ The United in Science လို့ခေါင်းစဉ်ပေးထားတဲ့ဒီလေ့လာချက်တွေထဲမှာလေယူထဲကဖန်လုံငွေဓာတ်ငွေတိတ်သေးစဆက်လက်တိုးလာနေပြီးတော့ကမ္ဘာခေါင်းဆောင်တွေကမ္ဘာကြီးပူနွေးလာနေတာကိုရောချဖို့အစီအစဉ်တွေကိုထိထိမိမိမစီစဉ်နိုင်တာကြောင့်အန္တရာယ်ရောက်မဲ့အခြေအနေကိုပိုပြီးနီးလာနေပြီလို့သတိပေးထားပါတယ်။ရာသီဥတုဆိုးရွားမှုတွေကိုမကြာခဏဖြစ်နေပြီးဒီလိုမျိုးရာသီဥတုဆိုးတွေဟာပိုမိုပြီးတော့လည်းပြင်းထန်လာနေတယ်လို့သတိပေးသွားပါတယ်
။ပါကစ္စတန်နိုင်ငံမှာလာတော့ကြာရေကြီးရေလွှမ်းမိုးနေတာကြောင့်တေဆုံးသူဟာ1500နီးပါးရှိသွားပြီဖြစ်ပြီးအဲ့ဒီအထက်မှာပြီးခဲ့တဲ့24နာရီအတွင်းမိုးရေကြီးရေရှမ်းမှုနဲ့ဆက်နွယ်ပြီးတေဆုံးသူက54ယောက်ပါဝင်ကြောင်းလဲတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောဆိုပါတယ်။ပြီးခဲ့တဲ့ဂျွန်လလယ်လောက်ကလေးကမိုးရွာသွန်းခဲ့တဲ့မုတ်တုံမိုးဟာဒီလာထဲမှာလဲဇက်တက်ရွာသွန်းအောင်မှာဖြစ်ပါတယ်။အဲဒီလိုမိုးရွာသွန်းမှုကြောင့်လှုပ်ဆောင်နေတဲ့ကယ်ဆယ်ရေးနဲ့အကူအညီပေးရေးလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်မှာစိုးရိမ်မိတယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲဆိုင်ရာဝန်ကြီးရှာရီရမန်ကပြောပါတယ်။ရေဘေးတင့်သူလူပေါင်း33တန်းလောက်ရှိနေပြီးအစောပိုင်းမှာရေကြောင့်ယောဂါဖြစ်ရတဲ့လူထောင်ပေါင်းများစွာရှိနေတဲ့ရေဘေးသင့်ဒေသတွေမှာအခုအခါတုတ်ကွေးယောဂါတွေဖြစ်ပွားနေကြောင်းလဲကျန်းမာရေးအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ဟေဒီမျိုးတော်ကယာဇဝိဂိုင်းတွေထိန်းချုပ်ထားတဲ့ဆင်းရဲသားရပ်ကွက်မှာသတင်းလိုက်နေရင်သတင်းဆောင်နှစ်ဦးတနက်နဲ့ပြစ်တက်ခံရပြီးအလောင်းတွေကိုလည်းမီးရှို့ခံခဲ့ရကြောင်းသတင်းလွတ်လပ်ခွင့်အဖွဲ့ကပြောပါတယ်သတင်းတော့တွေအသက်ခံရတာဒုတိယအကြိမ်ဖြစ်တယ်လို့လည်းဆိုပါတယ်ဖော်သူပရင်းစ်ခရိုင်းစစ်တေးဆိုလေးမျိုးမှာပုံမဆိုးရွားလာနေတဲ့အကြမ်းဖက်မှုတွေအပါအဝင်လက်တလောက18နှစ်အရွယ်မင်းကလေးအသက်ခံခဲ့ရတဲ့အကြောင်းတွေကိုစုံစမ်းနေတဲ့သတင်းတော့ခုနှစ်ဦးဟာတနင်္ဂနွေနေ့မှာတိုက်ခိုက်ခံခဲ့ရတာလို့ဟေဒီလွတ်လပ်တော်သတင်းတော့အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အသက်ခံခဲ့ရတဲ့သတင်းတော့တွေကတော့ထေဆန်လက်ထိနဲ့ဖရန်စစ်ချားစ်တို့ဖြစ်ပါတယ်ရန်ဆောင်နေတဲ့ဒူးစရိုက်ဂိုင်းနှစ်ခုချောင်းမြောင်းတိုက်ခိုက်တာခံခဲ့ရတာလို့လည်းသတင်းတော့အဖွဲ့တာဝန်ရှိသူတယောက်ကဒေသခံမက်ထရိုပို ဟေတီရေဒီယိုကိုပြောပါတယ်။ဒါပေမဲ့ဘယ်ဂိုင်းတွေလဲဆိုတာကိုတော့ပြောကြားသွားခြင်းမရှိပါဘူး။ကျန်တဲ့သတင်းတော့၅ဦးကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိပဲလွတ်မြောက်သွားခဲ့ပြီးအသက်ခံရတဲ့သတင်းတော့တွေရဲ့ရုပ်အလောင်းတွေကတော့ပြန်လည်မရရှိသေးပါဘူး။သတင်းတော့အဖွဲ့ကအခုလောက်ရက်ကိုပြစ်တင်ရှုတ်ချလိုက်ပြီးအစိုးရအနေနဲ့နိုင်ငံတွင်းမှာပုံမဆိုးရွားလာနေပြီးလုံခြုံမှုကင်းမဲ့နေကလူသက်မှုပြန်ပေးဆွဲမှုတွေတိုးလာတာတွေကိုပုံမကောင်းမွန်လာအောင်ပြုပြင်ဖို့တောင်းဆိုလိုက်ပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်အနီးလူမောင်ကိုအုပ်စုတွေကိုနှိမ်နင်းရာကအ धिक လူမောင်ကိုကွန်ရက်ကိုဟန်တားနိုင်ခဲ့ပြီးလူမောင်ကိုကူးသူ၈ဦးကိုလည်းဖမ်းဆီးမိကြောင်းဥပဒေစိုးမိုးရေးအရာရှိတွေကအင်ကာနေကပြောပါရယ်အဲ့ဒီကိန်းဟာကြီးမားတဲ့လူကုန်ကူးမှုတွေကိုလှုံ့ဆော်နေပြီးကိုလံဘီယာဂွာတီမာလာနဲ့မက္ကဆီကိုနိုင်ငံတွေကအထောက်ထားမဲ့ရွှေပြောင်းကျသူယာထောင်နဲ့ချီပြီးအမေရိကန်ပြည်ထောင်စုတဲ့မကြာခင်နှစ်တွေကပို့ဆောင်ပေးခဲ့တယ်လို့တရားရေးဌာနကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းကလူမောင်ကိုတွေကိုနှိမ်နင်းဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်ကရှေ့နေချုပ်မာရစ်ဂါလန်ဦးဆောင်ခဲ့တဲ့အဲလ်ဖာပူပေါင်းစစ်စင်ရေးဒစိမ့်တပိုင်းအဖြစ်အခုနောက်ဆုံးနှိမ်နင်းမှုတွေလှုပ်ဆောင်ခဲ့တာပါ။မက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းကအထောက်ထားမဲ့ရွှေပြောင်းသူတွေအမေရိကန်တဲ့ဝင်ရောက်တဲ့ကိစ္စအတွေ့သမ္မတဂျိုးဘိုင်ဒင်အစိုးရဟာအတိုက်ခံ Republican တွေရဲ့ဝေဖန်မှုနဲ့ရင်ဆိုင်နေရချိန်မှာပဲနှိမ်နင်းမှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ပုတ်ထုံးနေမနက်ဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရဲမွန်နဲ့ကိုခင်မောင်စုံမင်းတို့တင်ပြသွားတော့ပါရှင်ခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာလူသားစုပေါ်ကျလို့နဲ့ရာဇဝမှုနဲ့စစ်ရာဇဝမှုတွေပုံများလာကြောင်းတပော့ IWM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့အကြီးအကဲကပြောလိုက်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့မြန်မာအရေးအကဲခတ်သူတွေကကြိုဆိုလိုက်ကြပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဒီနှစ်တင်ပြတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာမနစ်ကထဲနိုင်ငံတကာရာဇဝမှုတွေနှစ်ဆကျော်ပါဝင်ခဲ့ကြောင်းတပော့ IWM အကြီးအကဲနီကိုလတ်ကွန်ဂျန်ကတနင်္လာနေ့မှာပြောဆိုခဲ့တာပါIWM အစီရင်ခံစာအပေါ်မြန်မာအရေးတုံ့တက်သူတွေရဲ့အမြင်တွေကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ဒီအစီရင်ခံစာထူးခြားမှုကို NUG အမျိုးသားညီညွတ်ရေးဆိုရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
သူ့အတွက်ကတော့ထူးခြားမှုရှိမယ်ကျွန်တော်တို့လိုညီညီနဲ့အမြင်နဲ့တွေ့နေရတဲ့အကြောင်းအရာကတော့ကျွန်တော်သိလို့မထူးခြားဘူးနေ့တိုင်းကျွန်တော်တို့ပုံမူတော့စိုးရွားတဲ့ဖြစ်ချက်တွေဖြစ်တယ်။ဒါပေမဲ့သူ့ရဲ့မိကုန်းနဲ့မှာထည့်ပြီးတော့ပြောကြားခြင်းကအခုချိန်အထိဒီလောက်စိုးရွားနေတဲ့လူခွင့်ရချုပ်ဖောက်မှုတွေမကပဲရာဇဝမှုကျူးလွန်နေတဲ့စစ်ကောင်စီကိုဟိုအရေးယူဖို့နှောက်နှေးနေတဲ့နိုင်ငံတကာကတော့သူလှုပ်နှုတ်လိုက်သလိုဖြစ်သွားမှာပါအရင်တော့2018ကဖြစ်ပျက်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝမှုအကြောင်းတွေအခုချိန်ထိကျွန်တော်တို့ဒီတရားမျှတမှုပေါ်ဆောင်မှုမရသေးတဲ့ကိစ္စတွေသလိုဒါကိုအဓိကထားပြီးပြောပါတယ်ဒါပေမဲ့ဒီလိုမျိုးရရှိထားတဲ့အချက်ပေါင်းဒီတမ်းသုံးတန်းနဲ့နောက်တစ်ခါပြင်ဆင်ထားတယ်ဆိုတဲ့ဥပဒေပိုင်းဆိုင်ရာcase ပေါင်းเนาะသူတို့ကတော့68ခုလောက်ရရှိတာပြောတယ
်ဒီထူကြမှုပေါ်ဘူဝါဒသုံးသက်အကြံပြုဖွဲ့တံပဒီပအင်စတီကျူရဲ့ညွှန်ကြားရေးမှူးဒေါက်တာခင်စောဝင်းကလည်း
သူရဲ့ statement ကတော့တူတူလေးဆိုပေမဲ့အချက်လက်တွေအပြည့်ပါတယ်ဟိုရှေရှေဝေးလျှောက်ပြောမလဲဘူးလေတကယ် point တွေရောက်ပြီးပါတယ်ဆိုတော့ဘာထူကြမှုကိုကျွန်တော်ကတွေ့လဲဆိုတော့သူတို့ဟိုကြားလေးကြားလေးဟိုမရောလေးပြင်တိုးလာတယ်လေအရင်ကတော့2019မတန်ခင်အောင် Ranger ဘောမှာရက်စက်တာတွေကအများကြီးရှိရယ်အဲ့ဒါတွေအချက်လေးတွေအများကြီးစုဆောင်းထားတာပဲဒါပေမဲ့ဟိုကိစ္စကနှိမ့်ကွင်းနေတယ်အခုကမနှိမ့်ကအာနာသိမ့်ပြီးတဲ့ခါကျတော့ဒီရခိုင်နဲ့ Ranger တွေမကတော့ဘူးဒီပြည်လုံးကြီးဘာမှဒါမျိုးတွေဖြစ်လာတယ်လေကျွမ့်မိန်ပြည်တာလဲ one barrier of bar တယ်တော်လေးကိုရုပ်ပြစင်မဲ့နိုင်ပါတယ်ဒီလူတွေကို due process လည်းမရှိဘူး transparency လည်းမရှိဘူးအဲ့ဘလို့စလို့ဘလို့အမိန့်ချလိုက်မှလည်းမသိဘူးကျွန်တော်ဖတ်ကြည့်တဲ့အခါကျတော့ကျွန်တော်ကိုထိတ်လန့်သွားတယ်ဒါတွေကတဲကြံရတာ evidence ဖြစ်မှာပဲအမလို့သူကညွှန်းထားပြီ ICJ တင်မကဘူး ICC လည်းဒီလမ်းကြောင်းဘက်ကိုတော့စတင်လိုက်ပြီဆိုတော့ပျက်တာပဲ
ဒါအပြင်ဒီတစ်ခေါက်အစည်းအဝေးမှာနိုင်ငံတကာရာဇဝတ်မှုအမျိုးအစားထူးခြားမှုကိုလည်းဥအောင်မျိုးမင်းက
အရင်တုန်းကတော့ကျွန်တော် 2018-2018 ဒါပေမဲ့နောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စတွေကအဲ့ဒီလုံးဝဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတို့လိုပဲ crime against humanity လို့ခေါ်တဲ့လူသားမျိုးနဲ့တခုလုံးထိခိုက်တဲ့အရာနောက်တစ်ခါအရင်လုံးဝတိတ်ပြီးတော့နိုင်ငံတကာကမတုံ့နဲ့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုသူကထုတ်ပေါ်ပြောသွားတာတွေ့ရတယ်။ဒါကတော့ကျူးလွန်မှုကတာမန်လူအမြောက်များကိုကျူးလွန်တာမကဘူးစစ်ပွဲကာလအတွင်းမှာကျူးလွန်တဲ့အရာမျိုးဖြစ်တဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်နေတယ်ဆိုတာသူကတော့တင်ပြသွားတာပေါ့နော်။နောက်ထပ် ပြောတဲ့တဲ့အချက်ကတော့ဒါမျိုးလုပ်နေတဲ့အတွက်တော့ကမ္ဘာကြီးကဆက်ပြီးတော့တိမခံနိုင်တော့ဘူးဒါနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဘယ်လိုမျိုးအရေးယူဆောင်ရွက်ဖို့တင့်နေဆိုတာပုံပုံလေးတိုက်တွန်းပြီးတော့ပြောဆိုဖို့တော်တော်လိုအပ်နေဘူးလို့ထင်တယ်
ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုမေးခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးဒေါက်တာခင်စောဝင်းကလည်း
သူတို့ကဒါမျိုးကိုတုံ့ပြန်ခဲ့တယ်လေဟိုတလောကတော့မဟုတ်မှတည်းသူတို့ဆွဆွဲပါတယ်ဆိုတော့သူတို့ကြည့်ပါတယ်ဒီတော့ပဲနော်သူတို့လည်း defense ရလို့မရှိဘူးသူတို့ကအကုန်လုံးဘူးခံမှာပဲဒါလည်းကျွန်တော်ဟိုကြိုးပြီးတော့တွေ့ထားရမယ်လေဟိုတော်တော်လေးကိုလုံးလာပရိယာစိုက်ပြီးတော့လုံးရမယ်ကိစ္စပါ
ဦးအောင်မျိုးမင်းကတော့ရှေ့ဆက်လုံနိုင်ဖို့လိုနေတာကိုအခုလိုထောက်ပြပါတယ
်သူတို့ကိုယ်တိုင်ကကြီးညာထားတဲ့အမှုပေါင်း68ခုဆိုတာဒါကတကယ့်ကိုပြည့်စုံလုံလောက်ပြီးတော့တိကျတဲ့အမှုလို့ပြောလို့ရတယ်ဒီအမှုတွေကိုစုဆောင်ထားတဲ့လူကတာဝန်ကျေစွာစုဆောင်ထားပြီးပြီတည်င်းပေးပို့တဲ့ပြည်တွင်းကပြည်သူလည်းတတိရှိရဲဝင်စွာနဲ့ပေးပို့ပြီးပြီအဲဒီတော့ကျွန်တော်တို့ကနောက်ဆက်စ조사ဖို့ကစုဆောင်ထားပြီးတဲ့အချက်တွေကိုတရားရုံးမှာလက်ခံပြီးတော့အမှုဆွဲဖို့အဲ့ဒီပိုင်းမှာတော့တပည့်အိုင်းတပည့်အန်ကတော့လုံနိုင်မှာမဟုတ်ဒါပေမဲ့နိုင်ငံတကာမှာကျွန်တော်တို့ကိုစားပြုပြီးတော့လှုပ်ရှားနေတဲ့ NUG ကိုစလဲတွေဝင်းကြီးတွေတစ်ချိန်တည်းမှာလည်းအမှုမှန်ပေါ်ပေါက်ရေးအတွက်လှုပ်ဆောင်နေတဲ့ပြည်သူတွေနောက်တော့ပြည်ပရောက်အဖွဲ့အစည်းဥပဒေဖွဲ့တွေရဲ့အကူအညီပူးပေါင်းဆောင်ရွက်အများကြီးလိုပါမယ်အခုဆိုရင်ကျွန်တော်တို့က Universal Jurisdiction ကိုခေါ်တဲ့နည်းလမ်းတစ်ခုကိုသုံးပြီးတော့ Argentina, Turkey, နောက်တစ်ခါအခုဆိုရင် Indonesia မှာအစနော်ကျွန်တော်တို့အမှုဖွင့်နိုင်ကိုစူးစမ်းရဲအဲ့ဒါလေးမြန်မြန်ပေါ်အောင်လှုပ်ဆောင်ပြီးတော့အမှုဖွင့်ပြီးတော့ဒီရရှိထားတဲ့တက်တဲ့ထောက်ထားကိုအသုံးပြုနိုင်မှာအမှန်တရားကအမြန်ဆုံးလာပါတယ
်တကယ်တော့ပြီးခဲ့တဲ့ ICC နိုင်ငံတကာတရားရုံးမှာမြန်မာအမှုကိုလက်ခံစစ်ဆေးဖို့မှာလေ DIMM ဒါမှမဟုတ် DIMM အထောက်အထားတွေကိုအဓိကကိုကဆုံးဖြတ်ခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
ကိုယ်မြန်မာရှင်ခုတစ်ဆက်တဲ့ ICJ တရားရုံးမှာတရားရင်ဆိုင်တဲ့တည်င်းဖက်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှု genocide ဆိုတဲ့ကမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးကစစ်ဆေးကြားနာသွားမဲ့အချိန်ဟာ၄နှစ်လောက်ကြာနိုင်ပြီးတော့စစ်တပ်ရဲ့ရက်ဆက်ကျူးလွန်မှုတွေကိုကိုရိုင်းကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာတွေတရားရုံးရှေ့မှောက်ထွက်ဆိုနိုင်ခြေရှိတယ်လို့နိုင်ငံတကာဥပဒေရှင်ကပြောဆိုလိုက်ပါတယ် ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုမြန်မာဖက်ကကန့်ကွက်ချက်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဆက်လက်ဖြစ်နိုင်ခြေအလားစစ်ကောင်စီဘက်ကလူမျိုးရုံးတပ်ဖြတ်မှုဆွဆွဲချက်မှုကိုဘလို့ဆက်လက်ရင်ဆိုင်သွားမလဲအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့အခမ်းကဏ္ဍကတော့ဘလို့ရှိမလဲစတဲ့သုံးသပ်ချက်တွေကိုမှတ်အင်ဂျင်နီယာကစူးစီးတင်ပြထားပါတယ်ရှင
်နယ်သာလန်နိုင်ငံ The Hague မြို့အခြေဆိုင် ICJ ကုလသမဂ္ဂနိုင်ငံတကာတရားရုံးမှာဇူလိုင်လ22ရက်နေ့ကမြန်မာရဲ့ဂဏ္ဍဦးကန့်ကွက်ချက်၄ချက်စလုံးကိုပယ်ချခဲ့တာပါရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှု genocide ဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးဆိုပြီးမြန်မာရဲ့ကန့်ကွက်လျှောက်ထားချက်အပေါ်မှာစီရင်ချက်ချမှတ်ဖို့အချိန်၃နှစ်ကြာခဲ့ပါတယ်။မြန်မာရဲ့ကန့်ကွက်ချက်၄ချက်စလုံးကိုပယ်ချခဲ့တဲ့ ICJ တရားသူကြီးတွေထဲမှာမြန်မာဘက်ကအဆိုပြုထားတဲ့တရားသူကြီးတောင်ပါဝင်တယ်လို့နိုင်ငံတကာဥပဒေပညာရှင် Michael Becker က VOA ကိုပြောပါတယ်။လေးချက်စလုံးပယ်ခဲ့တဲ့အထဲမှာစိတ်ဝင်စားစရာကောင်းတဲ့အချက်ကနှစ်ချက်ရှိတယ်လို့လည်းသူကအခုလိုပြောပါတယ
် In one of Myanmar's objections that some of your viewers might recall was this idea that well the Gambia has brought
ဖြူရီပြိသက်တဲ့အနေနဲ့မှတ်မိကြမှာပါမြန်မာရဲ့ကန့်ကွက်ချက်တစ်ချက်ကတော့ Gambia ဟာ OIC ရဲ့ကိုယ်စားလှယ်အဖြစ်ဆောင်ရွက်နေတယ်ဆိုတဲ့အချက်ပါ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုတာအစိုးရအချင်းချင်းညီနိုင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပြီးတော့ဒါနဲ့ပတ်သက်လို့အငင်းပွားစရာမရှိပါဘူးကမ္ဘာရဲ့တရားစွပ်စွမှုမှာ ONC ကပံ့ပိုးကူညီနေတာရမုံငွေထောက်ပံ့နေတာအမှန်ပါပဲဒါပေမဲ့မြန်မာရဲ့ကန့်ကွက်ချက်ကကမ္ဘာဟာ ONC ရဲ့ proxy ဂျာဂန်ဆောင်ရွက်ပေးနေတာဖြစ်ပြီးတော့အမှုမှာအမှန်တကယ်ရှောက်ထားတဲ့နိုင်ငံမဟုတ်တာကြောင့်တရားစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာကကန့်ကွက်ခဲ့တာပါဒါပေမဲ့ ICJ ကအရင်နှစ်ပေါင်းကြာမြင့်စွာကတည်းကရှိခဲ့တဲ့တရားရုံးရဲ့ရည်ရည်ချက်ကိုထပ်မံအတည်ပြုလိုက်ပါတယ်ဒါကတော့တရားသူကြီးအားလုံးဟာဒီကန့်ကွက်ချက်ကိုပယ်ချခဲ့တာပါတရားရုံးအနေနဲ့နိုင်ငံတကာရဲ့တရားစွဲဆိုအမှုဖွင့်ဖို့ဆုံးဖြတ်ချက်နောက်ွယ်ကတွန်းအားတွေပံ့ပိုးမှုတွေကိုစိတ်မဝင်စားဘူးဆိုတာကိုပြလိုက်တာပါဒီနေရာမှာအကြောင်းအရာအလုံးဟာကိုပိုင်အချုပ်အခြာအာဏာရှိတဲ့ဂမ်ဘီယာအနေနဲ့ကျင့်ဝတ်အတိုင်းဒီအမှုကို ICJ ကိုစွဲတင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
် ICJ တရားသူကြီး16ဦးရှိရမှာတရုတ်တရားသူကြီးရှူအက်တယောက်ပဲထောက်ခံခဲ့တဲ့မြန်မာရဲ့ကန့်ကွက်ချက်တစ်ချက်နဲ့ပတ်သက်လို့ Michael Becker ကအခုလိုပြောပါတယ
် The Gambia isn't a state that's been directly injured or specially affected in any way by what Myanmar
တပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်မှာ Gambia နိုင်ငံဟာဓာတ်ရိုက်ထိခိုက်ဒဏ်ရာရတာဒါမှမဟုတ်နစ်နာတဲ့နိုင်ငံမဟုတ်ဘူးလို့မြန်မာဘက်ကခြေပါတာရှိပါတယ် မြန်မာဘက်ကရှင်းနေတွေကထောက်ပြချက်ကကိုယ်တိုင်ခံရသူမဟုတ်ဘဲဂမ်ဘီယာကတရားဆက်ဆိုခွင့်မရှိဘူးဆိုတဲ့အချက်ပါဒါကိုလည်းတရားရုံးကပယ်ချခဲ့ပါတယ်ဂမ်ဘီယာအနေနဲ့မြန်မာဘက်ကပြောသလိုတနည်းနည်းနဲ့သူတို့ကိုအထူးထိခိုက်တယ်ဆိုတာပြသဖို့မလိုဘူးဆိုတာကိုတရားရုံးကဆုံးဖြတ်ခဲ့တာပါဒါ့အပြင် ICJ တရားရုံးကအကြောင်းပြချက်ပေးခဲ့တာက Genocide Convention ပါဝင်တဲ့နိုင်ငံအားလုံးအနေနဲ့လက်မှတ်ရေးထိုးထားတဲ့အချက်တွေအတိုင်းကျိုးပန်းလိုက်နာဖို့ဘုံအကျိုးစီးပွားကိုဖန်တီးပေးတာဖြစ်ပြီးဂမ်ဘီယာလိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတစ်နိုင်ငံအနေနဲ့ကျိုးပန်းခွင့်ရှိနေတာပ
ါ2024ခုနှစ်လောက်မှာဂမ်ဘီယာနဲ့မြန်မာအပြန်အလှန်တရားရုံးရှေ့မှောက်ဘယ်အချိန်ထွက်ဆိုရမလဲဆိုတာကို ICJ ကဆုံးဖြတ်ဖို့ရှိတယ်လို့ဆိုပါတယ်အဲ့ဒီနောက်ကြားနာစစ်ဆေးမှုကိုစပြီးဆိုရင်ရိုဟင်ဂျာတွေကိုယ်တိုင် ICJ တရားရုံးရှေ့မှောက်ထွက်ဆိုလာနိုင်ဖို့ရှိတယ်လို့ရိုဟင်ဂျာအဖွဲ့အစည်းကိုယ်စားလှယ်တွေနောက်ကုလသမဂ္ဂကျွမ်းကျင်သူတချို့လည်းထွက်ဆိုလာတာကိုတွေးကြရဖို့ရှိတယ်လို့မိုက်ကယ်ဘာဂါကဆိုပါတယ်မြန်မာအပေါ် genocide ဆွဲချက်ကိုစင်ချက်ချဖို့ ICJ ကပြင်ဆင်မဲ့အချိန်ကိုမေးကြည့်ရမှာတော့မိုက်ကယ်ဘာဂါကအခုလိုပြောပါတယ
် So after that hearing takes place the court typically takes 8 to 9 months
အဲ့တော့တရားရုံးကနှစ်ဖက်အပြန်အလှန်လျှောက်ထားချက်တွေကိုကြားနာပြီးပြီဆိုရင်အပြည့်အစုံဆုံးဖြတ်ချက်ချမှတ်ဖို့၈လဒါမှမဟုတ်၉လအချိန်ယူရမှာဖြစ်ပါတယ်ဒီတော့တရားမျှတမှုရှိဖို့အတွက်အချိန်အကြာကြီးကလေးကစောင့်နေရသူတွေအဖို့ ICJ တရားရုံးဆောင်ရွက်မှုဟာအချိန်အတော်ကြာတယ်လို့ထင်ကြမှာပါတစ်ဖက်မှာလည်းဒီအစီအစဉ်တွေအားလုံးကမြန်မာဘက်ကတခြားလုံးပါဝင်မယ်လို့ယူဆတွက်ချက်ထားတာဖြစ်ပါတယ်
ဒါဆိုရင် ICJ တရားရုံးမှာမြန်မာဘက်ကဆက်ပြီးရင်ဆိုင်သွားဖို့ရှိမရှိစစ်ကောင်စီကရောဘယ်လိုရှိမလဲပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုတုံ့ပြန်ထားပါတယ
် ICJ နဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်လက်လှုပ်ဆောင်ရမယ့်လုပ်ငန်းတွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်တာတွေရင်းစုဆောင်တာတွေဒါတွေကိုတော့ကျွန်တော်ဒါသူ့ရဲ့အောက်မှာရှိတဲ့ဒါကော်မတီတွေကဆက်လက်လှုပ်ဆောင်နေရှိပါတယ်အဲဒါနဲ့ပတ်သက်ပြီးတော့ဘောနောအဆက်လုံးမလို့ဆိုတော့ယတိပြပြောဖို့ခရင်သေးတွေလို့ကျွန်တော်ပြောချင်ပါတယ
်ရိုဟင်ဂျာတွေဘက်ကတော့ဂမ်ဘီယာနိုင်ငံရဲ့အကျိုးဆောင်ရှေ့နေအဖွဲ့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ
်အခုဆိုရင် UK အစိုးရကဂမ်ဘီယာဆွဲထားတဲ့လူမျိုးတို့တပ်ဖြတ်မှုအမှုမှာလိုက်ပါလာပြီဂျာမနီလေးလိုက်ပါလာတယ်အဲ့လိုကျွန်တော်တို့အနေနဲ့ရိုဟင်ဂျာတွေအနေနဲ့ကဘာမှာရှိနေတဲ့ဒီလို powerful country ပေါ့နော်အခု UK တနိုင်ငံပါလာပြီဆိုတော့ Germany ပါလာပြီဆိုတော့ကျန်တဲ့နိုင်ငံတွေကိုလိုက်ပါလာဖို့ကျွန်တော်တို့အနေနဲ့လုပ်ဖို့ရှိတယ်နောက်ပြီးတော့ဒီအမှုမှာတက်သေးတွက်ဆူမှုတွေအတွက်အများကြီးလိုအပ်တာတွေရှိလာနိုင်မယ်တက်သေးတွက်ဆူမှုဆိုတာကတော့တကယ်တဲ့အဲ့လိုစစ်သားတချို့ရှိတယ်တခြားနီးလန်းတွေပေါ့နော်ကျွန်တော်တို့တွက်ဆူပေးနိုင်အောင်ဒီအမှုမှာပေါ့နော်မြန်မာအစိုးရကစစ်တပ်ကရည်ရွယ်ချက်ရှိရှိရိုဟင်ဂျာတွေကိုလူမျိုးတို့တပ်ဖြတ်မှုလုပ်ခဲ့တယ်ဆိုတော့တပ်တွေပြစ်ဆိုမှုတွေရှိလာနိုင်အောင်ကျွန်တော်တို့ Fully Hope လို့ခေါ်တဲ့ကျွန်တော်တို့ဒီဂမ်ဘီယာရဲ့ရှေ့နေအဖွဲ့နဲ့ပူးပေါင်းပြီးလှုပ်ဆောင်နေပါတယ်လို့ကျွန်တော်ပြောချင
် ICJ တရားရုံးမှာမြန်မာနိုင်ငံကိုကိုစားပြုခွင့်မရခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အခမ်းကဏ္ဍကရောဂမ်ဘီယာကဆွဲထားတဲ့ genocide အမှုမှာဘလို့ပါဝင်ပတ်သက်လာနိုင်မှုရှိမလဲ။ဦးထွန်းခင်ကအခုလိုပြောပါတယ
်။ NUG အနေနဲ့အမျိုးသားညီ NUG ကမြို့သားညီညွတ်ရေးအစိုးရအနေနဲ့ရှေ့ဆက်ပြီးပါဝင်ပြီးတော့ဒီမှာ threat ဆိုမှုတွေရှိလာနိုင်မယ်ဆိုတာလေးကျွန်တော်တို့အနေနဲ့သိထားတယ်။ဒီလိုပါဝင်ပြီးတော့ဒီအမှုမှာတက်တည် threat ဆိုခြင်းအပြင်ကျွန်တော်တို့နိုင်ငံမှာဒီစစ်တပ်ကလူမျိုးတုံးတက်ပြတ်မှုကိုရဲရဲဆက်ဆက်လူမျိုးတုံးတက်ပြတ်မှုရုံးကြတွေကိုလုတ်ခဲ့တယ်ဆိုတော့ဟာမှာအများကြီးအထောက်အကူဖြစ်မယ
်အခုလို ICJ ကမြန်မာအပေါ် genocide ဆွဲချက်ကိုလက်ခံလိုက်ချိန်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်နောက်ထပ်လူမျိုးတုံးတက်ပြတ်မှုမဖြစ်အောင်အကာအကွယ်ပေးဖို့ ICJ တရားရုံးက2020ပြည့်နှစ် January မှာချမှတ်ထားတဲ့ provisional measures ကြောက်ပြက်အေးအေးယူဆောင်ရွက်ဖို့အစီအစဉ်တွေကိုမြန်မာစစ်ကောင်စီဘက်ကဆက်လက်လိုက်နာရမယ့်တာဝန်ရှိနေပါတယ်ရှင
်။မအင်ဂျင်နိုင်ပါရှင်။ခုတော့တရုတ်လူကုန်ကူးဂိုင်းတင်းတင်းပြပေးချင်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်မှလဲပတ်နေတဲ့တရုတ်စိုက်ဘာရဲစခန်းဂိုင်းတွေအတွင်မှာအာရှတလွားကအလုပ်သမားတွေကိုလူကုန်ကူးနေတယ်ဆိုတဲ့သတင်းတွေလာနေချီထွက်ပေါ်လာပြီးတဲ့နောက်မှာတော့ဒီပြဿနာကိုပိုးပြီးတော့ထိတိယောက်ကင်တွဲဆောင်ရွက်မယ်အကြောင်းအစိုးရကကတိပြုလိုက်ပါတယ်ဒီကိစ္စကိုထိတိယောက်ကင်တွဲဖြစ်ရှင်းဖို့ကမ္ဘောဒီးယားနိုင်ငံကိုကမ္ဘာသလောကဖိအားပေးနေကြပါတယ် VOA ခမာဌာနရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကတင်ပြထားပါတယ် လူကုန်ကူးခံရသူတွေရှိနိုင်တဲ့နေရာတွေကာစီနိုတွေနဲ့ဟိုတယ်တွေကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုချထားပြီးဖြစ်ပြီးလူကုန်ကူးမှုတန်တရားနဲ့လူတချို့ကိုလည်းဖမ်းဆီးထားပြီးဖြစ်ကြောင်းပြည်ထောင်ဝင်ကြီးစာခန်းကဩဂုတ်လ22ရက်နေ့မှာပြောပါတယ်။လာစာကောင်းတဲ့ဤပညာအလုပ်တွေနဲ့မျှပြီးခေါ်ယူခံရတဲ့ထိုင်ဝမ်300ကျော်ဟာနောက်ဆုံးမှာတော့တရုတ်တွေကိုပြစ်မှတ်ထားလိမ်လည်တဲ့တယ်လီဖုန်းစင်တာတွေမှာအလုပ်လုပ်ကြရပြီးနောက်ထိမ့်ချုပ်ခံရကြောင်းထိုင်ဝမ်ဘက်ကပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာကမ္ဘောဒီးယားပြည်ထရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။ကမ္ဘောဒီးယားမှာခြေစိုက်ပြီးလိမ်ညာလှုပ်ရှားနေတဲ့တရုတ်လုပ်ငန်းတွေမှာနိုင်ငံသားတွေပြိမိနေတဲ့အပေါ်စိုးရင်ကြောင်းပြောဆိုကြတဲ့ပြည်ပအစိုးရတွေအများအပြားရှိပါတယ်။ပြီးခဲ့တဲ့6လတာအတွင်းအတင်းအဓမ္မခိုက်စီခရမှုတွေကိုဖြည့်ရှင်းပေးဖို့တန်ယုံ3ခုထဲမှနေကအကြောင်းကြားခဲ့တယ်လို့လဲကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရချွမ်ဆွန်ရီကပြောပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်အိန္ဒိယအင်ဒိုနီးရှားမလေးရှားမွန်ဂိုလီးယားနီပေါ်ပါကစ္စတန်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတို့လည်းပါဝင်တဲ့အကြောင်းသူကပြောပါတယ်ဒီနှစ်အတွင်းလူကုန်ကူးဂိုင်းတွေထက်ကနေကဲတင်ခဲ့ရတဲ့နိုင်ငံသား900လောက်ရှိတယ်လို့လဲပြည်ထရေးဝန်ကြီးဌာနကပြောပါတယ်ကမ္ဘောဒီးယားနိုင်ငံသားတွေလည်းအိန္ဒိယချင်းထိုင်းနဲ့အင်ဒိုနီးရှားလိုနိုင်ငံတွေမှာကျွန်းပြုတ်ခန်းစီခံရတဲ့အခြေအနေမျိုးထိလူကုန်ကူးခံရတဲ့ပြဿနာကအစဉ်အဆက်ရှိနေတာပါဒါပေမဲ့လည်းကမ္ဘောဒီးယားနယ်စပ်တွေမှာပြည်ပကလက်ရောက်လှုပ်ရှားကြတဲ့လူကုန်ကူးဂိုင်းတွေကိုတိုက်ဖြတ်ရေးကတော့အခြေအနေသစ်တစ်ခုကြုံတွေ့ရတာဖြစ်ပါတယ်ရာဇဝတ်ဂိုင်းကွန်ရက်တွေကိုအစိုးရရဲ့ဖြိုခွင်းဆောင်ရွက်နိုင်စွမ်းဟာဆိုရင်လည်းနိုင်ငံရဲ့စီးပွားရေးနဲ့ဒေသရင်းရပ်တည်မှုတွေအထိပါအကျိုးဆက်တွေရှိနိုင်တယ်လို့ကျွမ်းကျင်သူတွေက VOA ခမာဌာနကိုပြောပါတယ်။လူကုန်ကူးမှုကွန်ရက်တွေကိုဖြုတ်ခွဲဖို့ပြက်ကွက်မယ်ဆိုရင်တော့ကမ္ဘောဒီးယားရင်ဆိုင်ရမယ်အကျိုးဆက်တွေကပြင်းထန်နိုင်တယ်လို့ပြောသူကတော့ပြည်တွင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့ Ligado ရဲ့ဒုတိယညွှန်ကြားရေးမှူး Amsam At ဖြစ်ပါတယ်။
ပါဟန်ဒီပတ်စံကြီးကမ္ဘောဒီးယားယဉ်မှန်
ကမ္ဘောဒီးယားအနေနဲ့အလိမ်ညာလုပ်ငန်းတွေကိုဖြုတ်ခွဲရေးအတွက်ခိုင်ခိုင်မာမာပိုင်းဖြတ်ဆောင်ရွက်လို့စိတ်မရှိဘူးဆိုရင်တော့လုံခြုံရေးနဲ့ဘေးကင်းမှုကိစ္စတွေကြောင့်ခီးသွွားလုပ်ငန်းရင်းနှီးမြှုပ်နှံမှုနဲ့ကမ္ဘောဒီးယားရဲ့ပုံရိပ်ကိုထိခိုက်စေမှာပါ
ကမ္ဘောဒီးယားနိုင်ငံတွင်လူကုန်ကူးမှုနဲ့လုံသားတွေဝင်ရောက်မှုကိုထိန်းချုပ်နိုင်ရေးအတွက်အင်းကြီးချင်းနိုင်ငံတွင်နဲ့လည်းခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်သင့်တယ်လို့သူကထပ်လောင်းပြောပါတယ်အင်တာနက်ဆိုက်ဘာလိမ်ညာမှုတွေနဲ့လူကုန်ကူးမှုတွေအရေးစိုးရိမ်ကြောင်းကုလသမဂ္ဂရဲ့ကမ္ဘောဒီးယားလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဘစ်မာတာဘွန်ကလည်းသူ့ရဲ့ပထမဆုံးခီးစဉ်အတွင်းမှာပြောပါတယ်
We need something more specialized
အထူးစီမံတစ်ခုခုနဲ့လိုအပ်တဲ့စွမ်းဆောင်ရည်အရင်းမြစ်တွေလိုအပ်ပါတယ
်လူကုန်ကူးခံရသူတွေရဲ့နိုင်ငံတွင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လူကုန်ကူးခံရသူတွေကိုဖော်ထုတ်ပြီးလူလိန်ကွင်းရက်တွေရဲ့အချက်လက်တွေစုဆောင်းရယူမှုစမ်းသစ်တဲ့နည်းလမ်းတွေအတွက်လည်းကမ္ဘောဒီးယားတာဝန်ရှိသူတွေကိုလေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့သူကပြောပါတယ် Transparency International အဖွဲ့ကြီးရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမှုဆောင်အရာရှိချုပ် Patch Pasi ကတော့နိုင်ငံတွင်းမှာလူကုန်ကူးဂိုင်းတွေဆက်ပြီးလှုပ်ရှားနေမယ်ဆိုရင်တော့အာဏာရပါတီအနေနဲ့ကြီးကြီးမားမားပေးဆက်ရနိုင်တယ်လို့ပြောပါတယ်
ဘောရတ်အချင်းခင်းဒန်ဒိက
နိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေကလူကုန်ကူးမှုငွေမဲခွာချမှုနဲ့လက်နက်ကုန်ကူးမှုတို့အပါအဝင်ရာဇဝတ်မှုကြီးတွေကျူးလွန်ဖို့ကမ္ဘောဒီးယားမျိုးကိုအသုံးချနေတာကိုပြည်သူတွေကမလိုလားကြပါဘူး
ကမ္ဘောဒီးယားမြန်မာနိုင်ငံမြောက်ပိုင်းနယ်လာအိုတို့အပါအဝင်အရှိတောင်အရှဒေသတွင်းကတရားဥပဒေမဲ့ဖြစ်နေကြတဲ့ဒေသတွေမှာဒီနှစ်ပိုင်းနယ်အတွင်းတရုတ်ရာဇဝတ်ခိုင်းတွေကပိုပြီးချက်ထွင်လာနေတယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်တာဝါကပြောပါတယ်အလို့ကရရှိရေးအတွက်မြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေကိုတွားရောက်ရင်းလိညာလှည့်ပြားမှုတွေနဲ့မိပြီးအတ္တမခိုင်းစေခံရတဲ့ဟောင်ကောင်ပြည်သူတွေထန်းနီပြန်လာနိုင်ဖို့ကြိုးစားနေတဲ့အကြောင်းဟောင်ကောင်တာဝန်ရှိသူတွေကလည်းဩဂုတ်လလယ်ပိုင်းတုန်းကပြောဆိုထားပါတယ်။လိညာခိုင်းစေခံရတဲ့ဟောင်ကောင်ပြည်သူတချို့ကိုပြန်ပြီးတော့ခေါ်ယူနိုင်ခဲ့ပြီဖြစ်ပေမဲ့လည်းတချို့ကတော့မြန်မာနိုင်ငံမှာပြိမ့်မီနေစေဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့တောင်ပိုင်းနဲ့မြောက်ပိုင်းကိုခီးမသွားချဖို့လေဟောင်ကောင်အာဏာပိုင်တို့ကပြည်သူတွေကိုတိုက်တွန်းနေပါတယ်ရှင
်။ကမ္ဘောဒီးယားနိုင်ငံမှာလက်ပတ်နေတဲ့တရုတ်စိုက်ဘာရာဇဝတ်ဂိုင်းတွေအကြောင်းမှတင်ပြထိုက်တင်ပြသွားတာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံတုံးနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင်ကွင်းကျဲမတ်စုကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးမြန်မာခန့်တစ်ခုကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံခြားငွေထိန်းချုပ်ရေးဗဟိုပိုင်းရဲ့ကြိုးပမ်းချက်တွေရည်ရွယ်ချက်အတိုင်းမပေါက်တဲ့အပြင်နိုင်ငံခြားငွေရှာပေးနေတဲ့ပြပရောက်မြန်မာအလုပ်သမားတွေကိုအထိနာစေခဲ့တဲ့အားအနေချက်တွေရှိခဲ့တဲ့အကြောင်းစီပေါ်ရေးပညာရှင်ဒေါက်တာစောဦးကသုံးသပ်ပါတယ်မြန်မာနိုင်ငံစီးပွားရေးဟာတိရီလင်္ကာနိုင်ငံလိုမဟုတ်ပဲအကြအတဲတွေကြားကြံ့ကြံ့ခံရပ်တည်နိုင်တဲ့အခြေခံကောင်းတွေရှိနေသေးတယ်လို့ VOA နဲ့တည်တံ့တွေ့ဆုံမြင်မြန်ခါမှာပြောပါတယ် Center for Economic and Social Development CESD အမှုဆောင်ဒါရိုက်တာဒေါက်တာစောဦးကိုဦးသိန်းထိုက်ဦးကဘန်ကောက်မြို့မှာတွေ့ဆုံမြင်မြန်ထားပါတယ
်ဟုတ်ကဲ့ဦးစောဦးအခုလိုကျွန်တော်တို့ VOA အတွက်အချိန်ပေးပြီးတော့တွေ့ဆုံမြင်မြန်ပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းတွေ့ဆုံမြင်မြန်ပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ
်
ကိုသိန်းထိုင်ဟု
တ်ကဲ့ဦးစောဦးနဲ့မေးရမယ်ဆိုတော့အဓိကတော့မြန်မာနိုင်ငံလက်ရှိစီးပွားရေးအခြေအနေကိုပဲအဓိကမေးမယ်ဆိုပြီးတော့ကျွန်တော်စဉ်းစားထားပါတယ
်ဟုတ်ကဲ့ဆို
တီးတင်းတီးတိုက်တာတွေလည်းရှိမယ်လို့ယုံကြည်ပါတယ်အဓိကတော့အခုမြန်မာနိုင်ငံမှာစီးပွားရေးအချက်အသေးတွေပဲပေါင်းစုံဂျုံနေရတယ်ဆိုတာကိုပညာရှင်တော်တော်များများအသိအမှတ်ပြုပြောနေတဲ့အချိန်မှာတစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးဟာသီးလင်္ကာနိုင်ငံလိုထိမ့်မနိုင်ရင်းရင်သွားတဲ့အခြေအနေမျိုးတွေဖြစ်မလားဆိုတော့စိုးရိမ်မှုတွေလည်းရှိပါလေ
ခင်ဗျာ
အဲ့တော့ဒီမေးခွန်းနဲ့ပဲစတင်ပါလေမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာသီးလင်္ကာအခြေအနေမျိုးကိုကျော်ရတာမျိုးဖြစ်သွားနိုင်မှာမဟုတ်ဘူ
းဟုတ်ကဲ့သီးလင်္ကာကကျွန်တော်တို့ထက်ဆိုတာကလေယာဉ်ကန်တော့အားပြရမယ့်အချိန်မှာသူကသွားပြီးလေယာဉ်ကန်နာမှာမလိုအပ်ဖဲနဲ့ organic layer ဆိုပြီးတော့မှားပြီးလုံးပြီเนาะနောက်တစ်ခုကသူတို့ကဒီအထယ်ကျုပ်ကိုအားပေးရမယ်အစားသူတို့ကအထယ်ကျုပ်တွေဟာဒါဟိုဟာတွေပဲပေါ့နော်အလို့သမားတွေကိုကောင်းမွန်ဖြတ်တဲ့အလုပ်ပဲဆိုပြီးတော့ထယ်ကျုပ်ကဏ္ဍကိုသူတို့ကလစ်လူရှုပြီးတော့ရှင်းပြောရင်ဝန်ဆောင်မှုကဏ္ဍကိုပဲအားပေးခဲ့နောက်ပြီးတော့သူတို့ကရှင်းပြောရင်ကျွန်တော်တို့လို migrant လုံးနိုင်လောက်အောင် migrant နေရာလေကူးလိုက်တန်းလိုက်နော်အိမ်ဦးနဲ့ကျန်းပြင်ကျွန်တော်တို့ထိုင်းနဲ့မြန်မာလိုသွားနိုင်လာနိုင်တဲ့အနေအထားမျိုးမရှိသူတို့ကကျွန်းနိုင်ငံဖြစ်အဲ့တော့အဲ့သုံးချက်ကြောင့်မလို့ကျွန်တော်ကပြီးခဲ့တဲ့ခြူလာစည်းဝေးမှာလည်းကျွန်တော်တင်ပြတာကဒါကျွန်တော်တို့နိုင်ငံရဲ့အညတရသူရဲကောင်းတွေเนาะတန်း20လောက်ကတန်းချောင်းဟိုစัญญံခံပေးထားတဲ့ကြောင့်ကျွန်တော်တို့စည်းဝေးကမပြိုလဲတာပါဒါကိုပြောခဲ့တယ
်ဟုတ်ကဲ့ကျွန်တော်ဖြတ်ပြီးတော့
ဟုတ်ကဲ့
ဒီနေရာမှာဥစုံတွေ့ပြသလိုဒီလင်္ကာနဲ့ကျွန်တော်တို့ကိုယ်လွဲချက်တွေပေါ့เนาะတစ်ဖက်ကလည်းဒီစည်းဝေးနဲ့ပတ်သက်လို့ခံမှန်းချက်တွေကိုသုံးသပ်တဲ့အခါမှာအခုကျွန်တော်တို့ရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့အရေးယူဖိတ်ဆိုမှုတွေ
ဟုတ်တယ်။
နောက်ပြီးတော့အခုစေုပ်ချုပ်ရေးပေါ်လာပြီးတဲ့နောက်မှာတချို့ပြည်ပကုမ္ပဏီတွေထွက်သွားတဲ့ကိစ္စတွေဒီကိစ္စတွေကလည်းထည့်သွင်းစဉ်းစားမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ပါတ
ယ်။ဒီအချက်တွေကရောစီးပွားရေးနဲ့ပတ်သက်လို့ကြိုတင်ခံမှန်းချက်တွေပေါ်မှာရပ်ကန့်မှု
ရှိတာပေါ့ခင်ဗျာ။အဓိကကတော့ကျွန်တော်တို့ရဲ့ဟိုပါပေါ့နော်။ဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေထွက်သွားတဲ့ပြဿနာကတော်တော်ကြီးကျွန်တော်တို့အတွက်ကြီးမားတဲ့ခရက်ပေါ့နော်အဓိကကတော့အရင်ရှိပြီးသားအထူးသဖြင့်အထယ်ကျုပ်တို့ဒီဟိုဟာတို့မှာတော့နော်လေယာကဏ္ဍနဲ့ဒီကျွန်တော်တို့ရဲ့ရေနံနဲ့သဘာဝတန်းွေမှာတော့ရှိပြီးသားရင်းနှီးမြှုပ်နှံမှုတွေကဟိုထွက်သွားတာမျိုးမဖြစ်ပေမဲ့လေအထူးသဖြင့်ဒီအိမ်ချမ်းမြေတို့စောက်လုပ်ရေးလုပ်ငန်းတွေနော်အထူးသဖြင့်ဝန်ဆောင်မှုလုပ်ငန်းတွေဟိုတယ်လုပ်ငန်းတွေမှာဆိုတော်တော်များများရပ်သွားတာပေါ့နော်အဲ့ဒီတော့ကြောင့်မို့ကျွန်တော်တို့မှာအဓိကနေနာစေတာကတော့နိုင်ငံခြားငွေရရှိမှုပေါ့နော်အပြီးရင်လည်းကျွန်တော်တို့ရဲ့ဒီဟိုဟိုပါပေါ့နိုင်ငံတကာကစီးပွားပြည်တံခါသတ်မှတ်ချက်ကိုအရင်ကတော့ကြေကြေပြင်းပြင်းမလုပ်ဘူးဆိုပေမဲ့လည်းအထူးသဖြင့်အမေရိကန်ပြည်အောင်စုကနေလှုပ်ထားတဲ့ဒီကျွန်တော်တို့ဒေါ်လာ1ဘီလီယံလောက်နော်တစ်ဆို့နေတဲ့ပြဿနာဟာလေဒါကြီးမားတဲ့ပြဿနာပေါ့နော်အဲ့တော့ဒါတွေကြောင့်မို့ကျွန်တော်တို့မှာအခက်အခဲဖြစ်လာတာကနိုင်ငံခြားငွေရရှိမှုဆိုတဲ့ဟာအခက်အခဲဖြစ်လာတယ်เนาะအဲ့တော့ပြဿနာကတော့နိုင်ငံခြားငွေကတော့ကျွန်တော်တို့ကယာအများတိုင်းရနေတော့မယ်သို့တော်လည်းပဲအပိုလို့ပြောလို့ရတဲ့ဟိုပါပေါ့နိုင်ငံခြားအရင်တော့ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတို့နိုင်ငံတကာအကူအညီထောက်ပံ့တို့နောက်ပြီးတော့တခြားပေါ့เนาะကျွန်တော်တို့ဒီထပ်ပြီးတော့အသိရလာမယ်เนาะ အခွင့်အလမ်းတွေဆုံးရှုံးသွားတဲ့ခုံပေါ်မှာတီဗီလင်ကာရဲ့အဓိကပြဿနာကလည်းနိုင်ငံညာငွေရရှိမှုခန်းချောက်သွားတဲ့ဟာနေစတယ်ဆိုတော့ဒါကိုကျွန်တော်တို့ရဲ့ဘိုဟိုဘန်ရဲ့เนาะဒီစီမံခန့်ခွဲမှုကဒီနေရာမှာတော့ကျွန်တော်ပုံမှန်လေးလေးတင်ပြရရင်မှားသွားတယ်လွဲသွားတယ်လို့ပြောလို့ရတာပေါ့เนาะ
ဘိုဟိုဘန်နဲ့ပတ်သက်လို့ပဲကျွန်တော်တပည့်မေကွန်အမေကမှာဘိုဟိုဘန်ကအခုဒီပြပမှာလှုပ်လှုပ်တဲ့လူတွေရဲ့ဝင်ငွေတွေထိန်းချုပ်တာမျိုးနိုင်ငံခြားငွေထိန်းချုပ်မှုဒီလတွေပဲဒီလပိုင်းတွေအတွင်းမှာတော်တော်များများထုတ်ပြန်ပြီးတော့လောက်တာတွေရှိပါတယ်ဒါပေမဲ့တကယ်တမ်းကျတော့အပြင်မှာကျွန်တော်တို့သတိထားမိသလောက်ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်ပဲပြောပြောကျွန်တော်တို့ဒီတရားမဝင်ဈေးကွက်ပဲပြောပြောငွေလဲနှုန်းကဘိုးဘန်ရဲ့ရှင်ညွန်ငွေလဲနှုန်းနဲ့စိတ်ကိုကွာနေတာမျိုးတွေသတိထားမိပါတယ်အဲ့တော့ဒီငွေလဲနှုန်းကွာဟာချက်ကိုမထိမ့်မဲနဲ့အတင်းကြထိန်ချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုးမန်ဘိုးဘန်ကုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မလားဆိုဆွေးမှုမျိုးရှိပါတယ်
ဒီ2022ဧပြီလ3ရက်နေ့မှာဒီကမ္ဘာဟိုပါဘိုးဘန်ကနေပြီးတော့ဗောနော်ကျွန်တော်တို့ရဲ့ဘိုးဘန်ကနေထုတ်ပြန်လိုက်တဲ့အထူးသဖြင့်ကျွန်တော်တို့နိုင်ငံသားငွေလဲနှုန်းကိုသူတို့ကကန့်တတ်လိုက်တဲ့เนาะဟိုပါနှုံးတွေအနေနဲ့တတ်မှတ်လိုက်တဲ့ပြဿနာ1850တတ်မှတ်လိုက်တဲ့ပြဿနာဟာတကယ်အကြီးမားဆုံးဒီရေတောင်းမြစ်ပြဿနာကြီးဖြစ်လာတယ်ပေါ့နော်အဲ့ဒါကတော့ဒါအဓိကကတော့ကျွန်တော်တို့စေတနာကတော့ခုနပြောတဲ့ဒီနိုင်ငံညာငွေအာဝင်ရရှိမှုတွေနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်နော်ဒီငွေလဲနှုံးနဲ့ကန့်တတ်လိုက်တယ်လို့ဟိုပြောလို့ရပြီမဲ့လေတကယ်သွားထိခိုက်တာကကျွန်တော်တို့ဒီနိုင်ငံသားငွေသုံးဆွဲနေတဲ့ဒီတွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာသွားမထိပဲနဲ့နိုင်ငံသားငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိ
ဒေါက်တာဇော်ဦးနဲ့မြမစီပွားရဲ့အချင်းနဲ့တွေ့ဆုံမြန်မြန်ခံဒုတိယပိုင်းကိုတော့လာမယ့်စနေနေ့အပတ်စဉ် TV Magazine အစီအစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ခုတော့ပြည်ခရရဲ့ပိုင်းတွေအတွင်း Social Media ပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်။ကွယ်လွန်သွားတဲ့ British ဘုရင်မကြီး Elizabeth ကိုအောက်မေ့ဂုဏ်ပြုတဲ့အထိမ်းအမှတ်ကိမုံလေးတွေ Cookie Moon တွေကို Cape Town မှုန်ဆိုင်ကအရောက်ချပေးနေပါတယ်။ဥရောပမှာကျင်းပတဲ့မိဘုံပြန်ခီပြိုင်ပွဲမှာမိုင်မောင်းတထောင်နေပါရောက်တဲ့တားအဖအနိုင်ရသွားပါတယ်။ဒီလို Social Media ပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုမှနာကျော်ကစူးစီးတင်ပြထားပါတယ
်။ Elizabeth ဘီမာကြီးဆုံးပါသွားတာကြောင့်နိုင်ငံတကာကဝန်ထဲမှုတဝန်တော်တွေပါကြဘီမာကြီးကိုအောက်မေ့ဂုဏ်ပြုမှုတွေပြုလုပ်နေကြတာမှာဒါအာဖရိကနိုင်ငံ Cape Town မြို့ကန်တွေလည်းပါဝင်ပါတယ်။ British ဘီမာကြီးကွယ်လွန်မှုဝန်ထဲခြင်းအထိမ်းအမှတ်ဖြစ်နေဒါအာဖရိကနိုင်ငံ Cape Town မြို့မှာပတိဖော့စ်ကိမုတ်ချုံတုံးလေးတွေကပ်ကိတ်တွေကူကီမုတ်တွေရောင်းပေးနေတာပါ။ဇုံပွားသွားတဲ့အလစ်ဇဘက်ဘီယမာကြီးကိုဂုဏ်ပြုပြီးတော့ရှာလီစ်ဘေကရီမုတ်ဆိုင်ကဒီမုတ်လေးတွေဖန်တီးတာဖြစ်ပါတယ်။ကပ်ကိတ်ကိမုတ်မှာဗြိတိန်နိုင်ငံရဲ့အလံ၊ယူနီယံချက်အလံအယောင်အနည်းအဖြူအပြာတို့နဲ့အမှတ်တရစာသားလေးတွေရေးထားပါတယ်။ဆိုင်ဖာရှင်အလက်ဇန်ဒရာမာဖီကအစားထိုးလို့မရတဲ့ဘီယမာကြီးအလစ်ဇဘက်ကိုဂုဏ်ပြုတာဖြစ်တယ်လို့ပြောပါတယ်။
Incredible woman and an incredible loss to this world.
ကိတ်တောင်မျိုးတော်ခမ်းမကိုတော့ယူနီယံချက်အလံရောင်မိလုံးတွေနဲ့မိထွန်းညှိထားတာတွေ့နိုင်ပါတယ်။အဲ့ဒီနေရာကိုလာကြည့်ကြတဲ့ကိတ်တောင်မျိုးကန်တွေကတော့
And I'm so proud of what she did for the Commonwealth.
ကနတာဟာရနိုင်ငံများအတွက်ဘီယမာကြီးလှုပ်ပေးခဲ့တာတွေကအခုလိုမျိုးဂုဏ်ပြုဆင်နွှဲမှုတွေနဲ့ထိုက်တန်ပါတယ်လို့ပြောကြပါတယ်။ပြည်ထောင်နိုင်ငံထုတ် Raffle တိုက်လေရင်အပါဝင်ပြင်သစ်စစ်လေရင်တွေအင်ဒိုနီးရှားလေပိုင်းတွေမှာတရုတ်ပြပြန်တန်းနေကြတာဖြစ်ပါတယ်။ Java နဲ့ Sumatra ကျွန်းကြားစန္ဒာရေလက်ကြားပေါ်မှာပြင်သစ် Raffle လေရင်၃စီးကစစ်ဖြည့်လေရင်ကနေပြောဝေဟင်းထဲမှာစစ်ဖြည့်တဲ့လုပ်ငန်းစဉ်ကိုတရုတ်ပြနေကြပါတယ်
။ It's a clear sign of our common willingness to work together in an unstable world.
အခုလိုမျိုးအင်ဒိုနီးရှားဝေဟင်မှာပြင်သစ်စစ်လေရင်တွေတရုတ်ပြပြန်တန်းနိုင်တာကတည်ငြိမ်မှုရှိတဲ့ကမ္ဘာတစ်ခုရအောင်လို့နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ခြင်းနဲ့ဘုံသဘောထားကိုပြသနေပါတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာပြင်သစ်သံမကြီးကပြောပါတယ်။တနည်းနဲ့ကြင်ကျင်းပနေကြ Pitch Black 2022နိုင်ငံပေါင်းစုံစစ်ရေးလေ့ကျင့်မှုဩစတြေးလျနိုင်ငံမှာပါဝင်ပြီးတော့ပြင်သစ်လေရင်တွေပြန်လာမှာအင်ဒိုနီးရှားနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။အင်ဒိုနီးရှားကပြင်သစ်စီကနေပြီးတော့စစ်လေရင်6ဆင်းဝယ်ဖို့သဘောတူလက်မှတ်ရေးထိုးထားတာပါ။ စုစုပေါင်း42ဆင်းဝယ်ဖို့သဘောတူထားပြီးတော့ A400 တဲယူပို့ဆောင်ရေးလေယာဉ်2ဆင်းကတော့ဝယ်ထားပြီးဖြစ်ပါတယ်။ဂျာမနီကအသားဖာဝါဒတဲ့အရေးဆုံးမျိုးပုံပြန်စီ65ကြိမ်မြောက်ဂေါ်ဒန်ဘန်နဲ့ပြိုင်ပွဲမှာအနိုင်ရသွားပါတယ်။သူကဆွစ်ဇာလန်ကနေဘူလ်ဂေးရီးယားနိုင်ငံပင်လယ်နဲ့ဒေသအထိမိုင်1000နီးပါးခန့်ကိုဒဏ်ငွေမျိုးပုံပြန်စီးသွားခဲ့ကြတဲ့ဝီလျံအိုင်မတ်စ်နဲ့ဘန်ဂျမင်အိုင်မတ်စ်တို့တားဖာပဲဖြစ်ပါတယ်။သူကဥရောပမှာကျင်းပတဲ့ဒဏ်ငွေလောင်စာ3မျိုးပုံပြန်စီပြိုင်ပွဲမှာရှင်ပြိုင်ပြီးတော့အနိုင်ရခဲ့တာပါ။စက်တင်ဘာလ2ရက်နေ့မှာသူဆွစ်ဇာလန်ကစတင်ထွက်ခွာပြီးတော့မြင်းဖြောင်အတိုင်းမိုင်ပေါင်း989မိုင်ပြန်တန်းခဲ့ပါတယ်။စက်တင်ဘာလ5ရက်နေ့မှာတော့သူတို့တူရကီနယ်စပ်ကပင်လယ်နဲ့ကန်ယူရန်တနေရာဘူလ်ဂေးရီးယားနိုင်ငံထဲမှာဆင်းသက်ခဲ့တာပါ။ဒီခီးတွေအိုင်မတ်စ်တို့တားဖာဝေဟင်းထဲမှာ2ရက်နဲ့12နာရီစက္ကန့်20ကြာခဲ့ပါတယ်။သူတို့ကမီးပုံးပြန်တဲ့ဂျာမနီ၊ဩစတြေးလျနယ်စပ်တစ်လျှောက်ကနေဖြတ်သွားပြီးတော့ဟန်ဂေရီ၊ဆာဗီးယား၊ရိုမေးနီးယားနဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကိုဖြတ်ပြန်ခဲ့တာပါ။သူတို့နှစ်ဦးဟာဒီပြိုင်ပွဲမှာတားဖအနိုင်ရတဲ့ပထမဦးဆုံးအတွေ့အလဲဖြစ်ပါတယ်။ဒီပြိုင်ပွဲမှာ Kurt Friedel နဲ့ Pascal Wibrach တို့ကတော့နှစ်ဦးလဲ963မိုင်အကွာအဝေးကိုဖြတ်ပြန်တန်းပြီးတော့ဒုတိယရရှိပါတယ်။အပြင်တိုင်ဖုန်မုန်တိုင်းနဲ့ရင်ဆိုင်ရပြီးတော့လူတချို့ပျောက်ဆုံးလူတချို့သေဆုံးသွားခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာမုန်တိုင်းထွက်သွားပြီးနိုင်ပေါင်းများစွာကြာပြီးချိန်မှာတော့လူနှစ်ယောက်ကိုကယ်ဆယ်နိုင်ခဲ့တာပါ။စက်တင်ဘာလ6ရက်နေ့ကတောင်ကိုရီးယားနိုင်ငံတောင်ပိုင်းမှာတိုက်သွားတဲ့မုန်တိုင်းကြောင့်ရေပြည့်သွားတဲ့မြေအောက်ကားပါကင်မှာပိတ်မိနေသူနှစ်ယောက်ကိုကယ်ထုတ်ဖို့သူတို့ခက်ခဲခဲခဲလုပ်ခဲ့ကြရတာပါ။ပိုဟမ်မြို့မှာနေရင်တိုက်တန်းမြေအောက်ကားပါကင်ထဲကနေကားတွေရေမနစ်အောင်လို့သွားထုတ်ဖို့လုပ်တဲ့သူ10ဦးပျောက်ဆုံးသွားတာဖြစ်ပါလေ။အဲ့ဒီထက်ကနှစ်ဦးကိုကယ်ဆယ်ရေးသမားရဲ့12နှစ်ရဲ့အကြာညပိုင်းမှာကယ်တင်နိုင်ခဲ့ပါလေ။သူတို့နှစ်ဦးစလုံးကားပါကင်ဝင်ပေါက်နားမှာရှိနေခဲ့ကြတာပါအသက်30ကျော်အမျိုးသားကားပါကင်ဝင်ပေါက်နားပိုက်လုံးကြီးတွေကိုခိုတွဲနေခဲ့ပြီးတော့အသက်50ကျော်အမျိုးသမီးကတော့စောက်လုပ်ရေးလုပ်ငန်းသုံးပုပ်ပြားကြီးတွေပေါ်တက်နေခဲ့ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာမိသက်စစ်သားနဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်လူပေါင်း190ကျော်ပါဝင်ပြီးတော့ကယ်ဆယ်ရေးလုပ်သူတွေရွှေ့ရည်တွေထဲမှာပျောက်ဆုံးနေတဲ့သူတွေကိုရှာပေးမယ်လေနှစ်ဦးပဲအသက်ရှင်ရခဲ့နိုင်ပြီးတော့ကျန်တဲ့6ဦးကတော့အလောင်းမဲရလိုက်ပါတယ်ဒီမြေအကားပါကီမှာပိတ်မိနေသူကျန်သူတွေအားလုံးသေဆုံးသွားတာပါ။တိုင်ဖုန်းမုန်တိုင်းကစက်တင်ဘာလ6ရက်နေ့မှာပြင်းအားတနာရီကမိုင်90ဝန်းကျင်နဲ့တောင်ကိုရီးယားနိုင်ငံတောင်ပိုင်းဆက်မှုလုပ်ငန်းတွေအများပြားရှိတဲ့ဒေသကိုဝင်တိုက်သွားတာဖြစ်ပါတယ်။မုန်တိုင်းကြောင့်လူ20မကသေဆုံးပြီးတော့လူထောင်ပေါင်းများစွာလည်းသူတို့ရဲ့အိမ်တွေမှာနေလို့မရဘဲနဲ့ဘေးလွတ်ရာကိုရှောင်ရှားခဲ့ကြရပါတယ်။တရုတ်နိုင်ငံမှာလှုပ်သွားတဲ့တရုတ်ငလင်ကြောင့်ပိတ်မိနေတဲ့ရွာသားတွေကိုတော့ငလင်လှုပ်ပြီးတော့နောက်ရက်ပိုင်းစက်တင်ဘာလ6ရက်နေ့ကမြစ်တစ်ဖက်ကန်ကနေပြီးတော့ zip line နဲ့ကြိုတန်းတွဲလောင်းခိုးပြီးတော့ကယ်ထုတ်ခဲ့ရပါတယ်။ပြင်အား 6.8 ငလင်လှုပ်ပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေကိုနင်းညမှာဆောင်ရွက်နေကြတာကို CCTV ရုပ်သံမှာပြတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းတောတောင်ထူထပ်တဲ့ဒေသမှာစက်တင်ဘာလ5ရက်နေ့ကပြင်းထန်တဲ့ငလင်တစ်ခုလှုပ်သွားခဲ့ပြီးတဲ့နောက်အသက်ရှင်ကျန်ရတဲ့သူတွေကဲတဲ့နိုင်ရေးကိုအချိန်လုပြီးတော့လုပ်ခဲ့ရပါတယ်။လမ်းပန်းပြတ်တောက်နေတဲ့နေရာတွေကလူတွေကိုလည်းရရနီးနဲ့ကဲတင်နိုင်မှုလှုံ့ဆော်ခဲ့ကြရတာပါ။တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကငရင်တွေကြောင့်တောင်တွေပြိုလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။စက်တင်ဘာလ9ရက်နေ့မှာအနက်9မိုင်ခွဲကိုဗဟိုပြုတဲ့ပြင်းအားသုံးငရင်ငယ်လေးလည်းထပ်ပြီးတော့လှုပ်သွားခဲ့တာပါ။အဲလိုမျိုးငရင်တွေလှုပ်တဲ့ချင်းဟိုင်တိဘက်ကုန်းမြစ်အရှိဘက်စီချွန်ပြည်နယ်မှာကပြည့်ရွေကြောတွေကြောင့်ငရင်မကြာခဏလှုပ်တတ်ပါတယ်။အပြည့်ဆုံးငရင်ဖြစ်တဲ့စီချွန်ပြည်နယ်မှာ2018ခုနှစ်ကပြည်အား၈နယ်လှုပ်သွားခဲ့ပြီးတော့လူပေါင်း9000နီးပါးသေဆုံးခဲ့ရပါတယ
်။ BOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တရီသားဖြတ်ချခွင့်ကိုအမေရိကန်တရားရုံးချုပ်ကပယ်ဖျက်ပြီးတဲ့နောက်သက်ဆိုင်ရာပြည်နယ်တွေအလိုက်ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေသမှတ်ပြဋ္ဌာန်းမှုခွင့်ပြုလိုက်ပြီးမှာတော့တရီသားဖြတ်ချင်လို့သူတွေအဖို့နှိဆက်ရာတခြားပြည်နယ်တွေကိုတွားရောက်ပြီးတော့တရီသားဖြတ်ချကြပါတယ်။ဒီအကြောင်း EP သတင်းကိုအခြေခံပြီးတော့ကြောက်အောင်တင်ပြထားပါတယ
်။တန 23နှစ်အရွယ်မော်နီကာအဘာဟတဲအောင်နောက်ထပ်ကိုယ်ဝန်လွယ်ထားပြီလို့သိချိန်မှာသူဟာဒီကိုယ်ဝန်ကိုဖျက်ချဖို့ဆုံးဖြတ်ခဲ့ပါတယ်အဘာထဟာကလေး3ယောက်မိခင်မှာ
The way they explain the procedure
ဘာတွေလုပ်မလဲဆိုတာသူတို့ရှင်းပြတဲ့ပုံရဆိုရင်အလွန်လွယ်ပါတယ်ကိုယ်ဝန်ဖျက်ချမလားကလေးမွေးမလားဆိုတာမှာကိုယ်ဝန်ဖျက်ချတာကကလေးမွေးလိုက်ရတာထက်ပိုပြီးတော့လွယ်ကူပုံရပါတယ်
1983ခုနှစ်ကစလို့အမေရိကန်နိုင်ငံတော်ကနှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့သတိသားဖျက်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်ကခံခဲ့တဲ့တရားသူကြီး3ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကပြန်ပယ်ဖျက်လိုက်တာပါဒီလိုပယ်ဖျက်ပြီးပြည်နယ်အလိုက်ဥပဒေပြဋ္ဌာန်းခွင့်ပြုလိုက်တဲ့အခါမှာတော့ Ohio ပြည်နယ်ကလည်းနှလုံးခုန်တံကိုစကြားရခြင်းသတိသား6ပတ်အရွယ်မှာကိုဝင်ဖျက်ချခွင့်ကိုပိတ်ပင်လိုက်ပါတယ်ဒီအတွက်အခက်တွေ့ကြတာပါ
I have to get it done.
ဒီကိစ္စအမြန်ပြီးစင်လာပါပြီ။နောက်ထပ်မဆောက်နိုင်တော့ပါဘူး။ဒီကိစ္စမပြီးမချင်းတခြားကိစ္စတွေကိုပြစ်ထားရတာပါ။နောက်ထပ်ကလေးမွေးဖို့စိတ်ပိုင်းဆိုင်ရာအရာရောငွေရေးကြေးအရာရောလုံးဝအဆင်မပြေပါဘူး
။ကိုဝင်ဖျက်ချခွင့်ပိတ်ပင်လိုက်ချိန်ကစပြီးတော့ဒေတန်မျိုးကအချိန်ကကိုဝင်ဖျက်ချလို့သူရာနဲ့ချီကိုမိုင်120အဝေးအင်ဒီယာနာပြည်နယ်ကစေကန်းကိုလွှတ်ပြောင်းပေးပါတယ်။အဲ့ဒီစေကန်းမှာတော့သတိသား73မိနစ်6ရက်အရွယ်အထိဖျက်ချနိုင်ပါတယ်။
Now there's a sense of
ဆိတ်ပူပန်တော့ကရောက်ရတာတွေပြီးအခုတို့ဖျက်ချနိုင်တာကြောင့်ကံကောင်းတယ်လို့ပြောကြပေမယ့်ဒီလိုခွင့်ရမရတဲ့တခြားသူတွေအတွက်တော့စဉ်းစားမိပါတယ
်အခုခါမှာတော့အင်ဒီယာနာပြည်နယ်ကလည်းကိုယ်ဝန်ဖျက်ချခွင့်အလုံးနီးပါးကိုတားဆီးလိုက်ပြီးလာမယ့်စက်တင်ဘာ15ရက်နေ့မှာဒီဥပဒေစတင်အသက်ဝင်မှာပါဒါကြောင့်အဘဟဟာအင်ဒီယာနာကိုအမြန်ဆုံးသွားဖို့ဆုံးဖြတ်လိုက်ပါတယ်
Like generally in good
state. ဒီထဲမှာဒီနေရင်ပဲရှိပါတယ်။စိတ်မကောင်းဖြစ်တာဝမ်းသာတာမျိုးလည်းမရှိပါဘူး။ကိုပါလို့မှလည်းဆိုတော့ကိုတိပ်ပြီးသားပါ
။အခုလိုခက်ခဲတွေကြောင့်နောက်ထပ်ဒီလိုအခြေအနေအရောက်ခံမှာမဟုတ်ဘူးလို့လည်းဆိုပါရစေ
။
အခုတော့အားလုံးပြီးသွားပါပြီ။ရှေ့ဆက်ရှောက်လန်းရမယ့်ဘဝအတွက်ပြင်ဆင်တာပါ။ဒီလိုအမှားမျိုးထပ်ပြီးတော့အဖြစ်မခံပါဘူး
။စီးကန်းကိုရောက်လာတဲ့ဒရီသားဖျက်ချလို့ဒီအများစုကမရင်းချစ်ခံရတာဒရီသားပုံမှန်နေရာမှာမရှိတာတချို့ကတော့ကိုဝင်တားစီအလုပ်မလုပ်တာကြောင့်ဖြစ်ပါတယ်။စီးကန်းတွေပိတ်လိုက်ရပြီမလဲ။တက်နိုင်ကြများတော့ကူညီသွားမှာဖြစ်တယ်လို့စီးကန်းဝန်ထမ်းတွေကပြောပါတယ်ခင်ဗျာ
။အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့၄နှစ်တာကာလအတွင်းနှစ်တစ်နှစ်ရဲ့ပထမ9လမှာဝင်ရောက်လာတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကတခြားနှစ်ကာလတူအပိုင်းအခြားနဲ့နှိုင်းယှဉ်လိုက်ရင်2022ခုနှစ်ကအနည်းဆုံးဖြစ်ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးမဟာပြူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းချင်းမတ်စုများအဖြစ်တင်ဆက်ပေးထားပါတယ
်အခုနှစ်ပထမ9လမှာဝင်ရောက်ခဲ့တဲ့နိုင်ငံသားချင်းမြုပ်နှံမှုပမာဏဟာပြီးခဲ့တဲ့၄နှစ်တာအတွင်းမှာအ ਨੇ ဆုံးဖြစ်ပါတယ်။ဒါကြောင့်အာနာသိမ့်ခဲ့တဲ့မနစ်ကနဲ့နိုင်ရှင်အောင်ထဝက်ကျော်ယောနေသွားတာပါ။ယောနေသွားတဲ့နိုင်ငံသားချင်းနှမြုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိပါတယ်။အရင်နှစ်ပထမ9လမှာအမေရိကန်ဒေါ်လာ 3.4 ဘီလီယံကျော်ရှိပေမဲ့အခုနှစ်မှာ 1.6 ဘီလီယံပဲရှိပါတော့တယ်။2019ခုနှစ်ပထမ9လမှာအမေရိကန်ဒေါ်လာ 2.8 ဘီလီယံကျော်2020ပြည့်နှစ်ပထမ9လမှာ 3.8 ဘီလီယံကျော်ရှိခဲ့ပါတယ်အခုနှစ်အတွင်းနိုင်ငံသားချင်းနှိမ့်နှံမှုအမေရိကန်ဒေါ်လာ 1.6 ဘီလီယံကျော်ရှိခဲ့တဲ့အထက်အများဆုံးကဇူလိုင်လမှာဝင်ရောက်ခဲ့တာပါဇန်နဝါရီလမှာအမေရိကန်ဒေါ်လာတန်260ကျော်ဝင်ခဲ့ပြီးဖေဖော်ဝါရီလမှာအမေရိကန်ဒေါ်လာ24သန်းအထိတိတိတသားကျသွားပါတယ်။မတ်လမှာအမေရိကန်ဒေါ်လာ116သန်းကျော်အထိပြန်တက်လာပါတယ်။ဒါပေမဲ့ဧပြီလ၊မေလနဲ့ဇွန်လတွေမှာအမေရိကန်ဒေါ်လာ10သန်းအောက်သာဝင်ရောက်ပါတယ်။ဇူလိုင်လမှာတော့အမေရိကန်ဒေါ်လာတန်း1200နီးပါးအထိပြန်တက်ခဲ့ပါတယ်။ဒါကြောင့်တစ်လအတွင်းမှာယင်းနှိမ့်နှံမှုအစ180နီးပါးမြင့်တက်သွားခဲ့တာဖြစ်ပါတယ်။ခုနှစ်ပထမ9လတာအတွင်းမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုအများဆုံးလုပ်ခဲ့တာကအာဆီယံနိုင်ငံတွေပဲဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ယင်းနှိမ့်နှံမှုကအမေရိကန်ဒေါ်လာ 1.3 ဘီလီယံကျော်ရှိခဲ့တာပါ။တရုတ်ယင်းနှိမ့်နှံမှုကဒုတိယအများဆုံးဖြစ်ပြီး အမေရိကန်ဒေါ်လာ258တန်းကျော်ဝင်ရောက်ခဲ့ပါတယ်။အာဆီယံနဲ့တရုတ်ရင်းနှီးမြှုပ်နှံမှုကိုနှိုင်းယှဉ်ရင်အာဆီယံက9ဆကျော်များနေပါတယ်။ AUKUS ၊ QUAD နဲ့ EU အဖွဲ့တွေအားလုံးပေါင်းမှအမေရိကန်ဒေါ်လာ11တန်းကျော်သာရှိခဲ့ပါတယ်။ဒီခုနလတာအတွဲမှာမြန်မာနိုင်ငံကိုနိုင်ငံပေါင်း73နိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေဝင်ရောက်ခဲ့ပါတယ်။အဲ့ဒီနိုင်ငံတွေထဲမှာတောင်ကိုရီးယား၊ထိုင်ဝမ်၊ဂျပန်၊အင်ဒိုနီးရှား၊နယ်သာလန်နဲ့အိန္ဒိယလိုနိုင်ငံတွေပါဝင်ကြပါတယ်။စင်ကာပူကအမေရိကန်ဒေါ်လာ1ဘီလီယံကျော်နဲ့အများဆုံးဖြစ်ခဲ့ပြီးဗြိတိန်ကအမေရိကန်ဒေါ်လာ3သိန်းကျော်နဲ့အနည်းဆုံးရင်းနှီးမြှုပ်နှံခဲ့တာပါ။ပုံမှန်ရင်းနှီးမြှုပ်နှံမှုဝင်ရောက်လေးရှိတဲ့52နိုင်ငံထဲမှာကျန်39နိုင်ငံကဝင်ရောက်မှုမရှိခဲ့ပါဘူး။
ISP မြင်ကွင်းကျဲမတ်စုအပြင်မှာတော့ကဘာတလခီတော့အစီအစဉ်မှာစပိန်နိုင်ငံကက်တလိုနီးယားမှာဇန်နဝါရီလကုန်ပိုင်းရောက်တိုင်းချက်သွန်စားပွဲကိုကျင်းပပါတယ်။ဒီနေ့မှအထူးဆက်ပြုတ်ထားတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေကိုဘယ်သူအများဆုံးစားနိုင်တယ်လဲပြန်ကြတာပါ။ဒီဒေသခံတွေအလီထားကြတဲ့ချက်သွန်စားပွဲရောစီကမတ်စုမြန်မာနဲ့အတူကဘာတလခီတော့အစီအစဉ်ကနေကြည့်ကြရအောင်ပါ။
ပိန်နိုင်ငံအရှေ့မြောက်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားနယ်မှာစောင်းရာသီရောက်တိုင်းဒီနယ်သားတွေအလေးထားစားကြတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေပေါ်ပါတယ်ချက်သွန်တွေကိုရိတ်သိမ်းပြီးတာနဲ့မီးပူပေါ်ပစ်တဲ့မီးဖုတ်ပြီးတော့ခရမ်းကျင်သီးမီးဖုတ်၊ငရုတ်သီးပွားမီးဖုတ်တို့နဲ့လုပ်ထားတဲ့ sauce တို့နဲ့တို့စားတာပါကက်တလိုနီးယားနယ်မှာအဓိကထားစိုက်ပျိုးတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေကချက်သွန်မိတ်ခက်ချီချီပုံစံဖြစ်ပါတယ်အလုံးတုတ်တုတ်ချက်သွန်မိတ်လိုဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးထားတာမို့ထူးခြားတယ်လို့ပြောကြတာပါကယ်ဆော့ချက်သွန်တွေကပုံမှန်ဟင်းချက်ချက်သွန်တွေလောက်လည်းမမှော်ပါဘူးဒီနယ်ကမိသားစုထမင်းဝိုင်းတိုင်းမှာမပါမဖြစ်တဲ့ကောက်ဆူတာတာလို့စပိန်လိုပြောတဲ့ကယ်ဆော့ချက်သွန်မီးဖုတ်ဟင်းလျာကိုဘလောက်အလေးထားလဲဆိုရင်ဒီချက်သွန်မျိုးစားထွက်တဲ့ Vaiz မြို့မှာဇန်နဝါရီလကုန်ရောက်တိုင်းမှာချက်သွန်စားပွဲတော်ကိုကျင်းပပါတယ်ကောက်ဆူတာတာချက်သွန်မီးဖုတ်စားပွဲတော်ကို1982ခုနှစ်ထဲက Vaiz မြို့မှာနှစ်ဆင်ကျင်းပလာခဲ့ပြီး2020ခုနှစ်တုန်းကပဲကိုဗစ်ကရောဂါကြောင့်ပြိုင်ပွဲမလုပ်ဖြစ်ခဲ့တာပါပွဲတော်ချိန်ဆိုချက်သွန်စားပြိုင်ပွဲကျင်းပတဲ့မြို့လေရင်ပြင်ပတ်လည်မှာပြိသက်3000ကျော်လောက်လာရောက်ဆင်နွှဲကြလေရှိပါတယ်။ရိုးရာကက်တလန်နဲ့တောင်တူလေသမားအဝတ်အစားတွေဝတ်ထားကြသူတွေကကယ်ဆော့ချက်သွန်တွေကိုမီးသွေးမီးဖို့တွေပေါ်မှာမီးဖုတ်ကြပါတယ်။ပြိုင်ပွဲစပြီဆိုရင်တော့အဲ့ဒီချက်သွန်မီးဖုတ်တွေကိုပြိုင်ပွဲဝင်သူက45မိနစ်အတွင်းအများဆုံးစားနိုင်သလောက်စားကြရတယ်လို့ပွဲစီစဉ်သူတွေကရှင်းပြပါတယ်
။ Como hay año de pandemia tenemos 10 concursantes, los otros años teníamos 20.
ဒီနေ့မှာတော့ကာယောဂါကြောင့်ဝင်ပြိုင်တဲ့လူ၁၀ယောက်ပဲရှိပါတယ်။ပုံမှန်ဆိုအယောက်20ဝင်ပြိုင်တဲ့ပွဲပါ။ပြိုင်ပွဲကြာချိန်ကတော့45မိနစ်ဖြစ်ပါတယ်။ပွဲစပြီးဆိုရင်ပြိုင်ပွဲဝင်တဲ့လူတယောက်ချင်းစီကိုချက်သွန်50စီပေးပါတယ်။အပြိုင်စားနေကြချင်းထပ်လူချင်းနေဆိုရင်ကျွန်တော်တို့ထပ်ပြီးပေးပါတယ်။ပြိုင်ပွဲဝင်လူတယောက်ချင်းစီဘယ်လောက်အများကြီးစားတယ်လဲဆိုတာအလေးချိန်မှတ်ထားပါတယ်။အစားပြိုင်တဲ့သမတ်ချင်းပြည့်သွားရင်မစားနိုင်မဲ့ကြံနေတဲ့ချက်သွန်တွေရဲ့အလေးချိန်ကိုချိန်ပါတယ်။အဲ့ဒီနဲ့ဘယ်သူကဘယ်လောက်များများစားထားတယ်လဲဆိုတာကျွန်တော်တို့သိရပါတယ
်။အခုလိုချက်သွန်မီးဖုတ်စားတာ19ရာစုအကုန်ပိုင်းလောက်ကစားတယ်လို့ဒေသခံတွေကပြောပါတယ်။တောင်သူတွေတနည်းမှာချက်သွန်မီးဖုတ်ထားရေးမိသွားကြလို့အပေါ်ယံပိုင်းတူးသွားပေမဲ့အဲ့ဒီတူးနေတာတွေကိုဖယ်ပြီးတော့အထက်ကချက်သွန်ကိုစားကြည့်တဲ့အခါမှာချိုပြီးတော့ညဉ့်ညံ့တဲ့အရသာကိုတည်သွားကြတာလို့ဆိုပါတယ်။အဲ့ဒီထဲကစားလို့ကောက်ဆူတာတာချက်သွန်မီးဖုတ်ကိုဟင်းလျာတစ်ခုအနေနဲ့အထူးတလဲစားကြတာဖြစ်ပါတယ်။ပြန်ပွဲဝင်သူတွေအနေနဲ့ကအများဆုံးစားနိုင်တယ်ဆိုတာထက်သူတို့နေရဲ့ရိုးရာအဆင်အလာကိုထိရရောက်တယ်ဆိုတာပြသနိုင်တဲ့အတွက်ဂုဏ်ယူစရာဖြစ်တယ်လို့ပြောပါရယ
်။ Muy contento la verdad porque es la segunda vez que participo y tenía ganas de a ver si conseguía esta segunda vez conseguía el título.
သိပြောပါရယ်ကျွန်တော်ဒါဒုတိယအကြိမ်ဝင်ပြိုင်တာပါ။လွန်ခဲ့တဲ့နှစ်နှစ်ကဝင်ပြိုင်ခဲ့ကြတဲ့ကအရန်နိုင်ကျင်တာပါ။ဒါပေမဲ့အဲ့ဒီတုန်းကဒုတိယဆုပဲရခဲ့ပါရယ်။အခုတော့နောက်ထပ်ရှီမန်းချက်တစ်ခုပြည့်သွားပြီမို့တိတ်ကိုဝမ်းသာရပါရယ်။
သူကတော့45မိနစ်အတွင်းမှာချက်သွန်138ခုစားပြီးတော့ပထမဆုရသွားတာပါ45မိနစ်အတွင်းမှာချက်သွန်100ထက်မလဲစားရတာကလည်းလွယ်တော့မလွယ်ပါဘူ
းlos primeros 50 muy bien casi en 14 minutos los tenía acabado luego ya con el
ပထမတော့ကျွန်တော်တော်တော်စားနိုင်ပါတယ်14မိနစ်အတွင်းချက်သွန်50လုံးကုန်စားနိုင်ပါတယ်ဒုတိယတော့လည်းထပ်ပြီးရောကျွန်တော်စားတာနေလာပါတယ်နောက်ဆုံးအတုတ်ရောက်တော့တော်တော်ကိုမစားနိုင်တော့ပါဘူး ပွဲပြီးချိန်မှာချက်သွန်3-4လုံးလောက်မစားနိုင်ပဲကြာနေပါတယ
်။ချက်သွန်စားပွဲတော့မှာချက်သွန်အများဆုံးစားနိုင်သူကိုပဲစုပေးတာမဟုတ်ပါဘူး။အကောင်းဆုံးကယ်ဆော့ချက်သွန်တွေကိုစိုက်ပျိုးနိုင်သူလေသမားစု Romesco Sauce အကောင်းဆုံးလုံနိုင်သူစုစတဲ့စုတွေလည်းပေးပါတယ်။
La fiesta de la calzutada en Valle pues tiene una relevancia.
Chaton Sabuero ga Boris Mew atwet tait yi ba de pwe ro de khu phit par de. Chano tin no Catalonia ne ma yiban sa song sa taw pwe ro de khu phit par de. Chano ru Catalan ne da ri atwet ga ro mi da su ri mi su ri song ja sa taw ja rain di chaton hin ga ma pa ma phit par.
Kelso chaton ri nout pi da ne tan pi ro mi twe mi bo bo de mi phou ja le shi ba de.မီးဖုတ်ပြီးသွားရင်ချက်သွန်တွေကိုအေးမသွားအောင်လို့အစည်းလိုက်သတင်းစာဆက်ကူနဲ့ပဲဖြစ်ဖြစ်တတ်တူဆက်ကူပြားနဲ့ပဲဖြစ်ဖြစ်ပတ်ထားကြပါရယ်ကယ်ဆော့ချက်သွန်မီးဖုတ်တွေကိုစားကန်ပြီးမှအပေါ်ကတူးနေတဲ့အလွှာကိုခွာချပြီးတော့ Romesco Sauce နဲ့တိုးစားကြတာပါ Romesco Sauce ကတော့ရောမခစ်ထဲကစားကြတဲ့ Sauce လို့ပြောပါရယ်ချက်သွန်ဗျူခရမ်းချင်သီးရုပ်သီးဘွားအယ်မွန်သီးတို့ကိုမီးဖုတ်ပြီးတော့တန်လွင်စီရှာလကာရီထည့်ပြီးရော့ချိတ်လုပ်ထားတဲ့ Sauce ဖြစ်ပါရယ်ခတ်ရှည်ရှည်အလုံးတုတ်တုတ်ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးရတဲ့ကယ်ဆော့ချက်သွန်မျိုးတွေကိုစပိန်နိုင်ငံနဲ့ပြင်သစ်နိုင်ငံကဒေသတချို့မှာစိုက်ပျိုးကြပါတယ်။ဒါပေမဲ့ဒီချက်သွန်မျိုးတွေမူလအစထွက်တာကတော့စပိန်နိုင်ငံကက်တလိုနီးယားနေတဲ့က Vice မျိုးဖြစ်တယ်လို့ EU ဥရောပသမဂ္ဂရဲ့ပထဝီအညွှန်းမှာတရားဝင်ညွှန်ပြသတ်မှတ်ထားပါတယ်ရှင်။ကျွန်မဆူမြတ်မောပ
ါ။မဆူမြတ်မောတင်ဆက်နေတဲ့ကမ္ဘာတလောခီတော်အစီအစဉ်ကိုကြားခဲ့တာပါရှင်။VOA ရဲ့နိုင်စင် TV သတင်းလောအစီအစဉ်တွေသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြန်မြန်ခန့်တွေကို VOA ရဲ့ Facebook နဲ့ website စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုရဲမွန်ကပြောပြပေးပါရှင
်။ Britain ဘီယင်မာကြီးဒုတိယမြောက် Elizabeth ရဲ့ရုပ်အလောင်းဟာအင်္ဂါနေ့မနေ့ကလန်ဒန်မြို့ရှိ Buckingham Palace ကိုနန်းတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဘီမာကြီးရဲ့ရုပ်လောင်းဘက်ကင်ဟမ်ပဲရိုကိုမော်တော်ယာဉ်တန်းနဲ့တဲဆောင်လာခဲ့စဉ်လူရာပေါင်းများစွာဟာနန်းတော်အပြင်ဘက်နဲ့လဝေးလက်လမ်းဘေးဝဲရာတွေမှာတန်းစီပြီးဂါရဝပြုကြပါတယ်။တတိယမြောက်ချားစ်ဘုရင်နဲ့ယင်းနေသူတော်ဝင်မိသားစုဝင်တချို့ကလည်းဘက်ကင်ဟမ်နန်းတော်မှာကြိုဆိုခဲ့ကြတာပါ။ဘီမာကြီးရုပ်လောင်းကိုစကော့လန်ပြည်အက်ဒင်ဘတ်မြို့ကနေ C17 စစ်ဖက်ဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်နဲ့လန်ဒန်မြို့ကိုပြန်လည်တဲဆောင်လာခဲ့တာပါ။ရုရှားနယ်စပ်နဲ့တမိုင်လောက်အကွာမှာရှိပြီးလွန်ခဲ့တဲ့9လကရုရှားတပ်တွေကျူးကျော်တဲ့ပထမဆုံးနေ့မှာသိမ်းပိုက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့မြောက်ဘက်ကဗွန်ညံ့မြို့ကိုယူကရိန်းတပ်တွေပြန်လည်သိမ်းပိုက်လိုက်ပါတယ်။ယူကရိန်းတပ်တွေအောင်မြင်မှုအတွက်ယူကရိန်းအစိုးရကကြေညာနေပြီးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာစစ်တူရန်ကီလိုမီတာ6000ကျော်သိမ်းပိုက်နိုင်ခဲ့ကြောင်းသမ္မတဗိုလိုဒီမာဇလန်စကီကလည်းသတင်းလာနေနှောင်းပိုင်းမင်ကွန်းမှာပြောသွားပါတယ်။ရုရှားတပ်တွေပြန်လည်ဆုတ်ခွာနေရတဲ့အခြေအနေကိုအမေရိကန်တာဝန်ရှိသူတွေကလည်းအတည်ပြုပြောကြပါတယ်။ယူကရိန်းတွေအရှိန်အဟုန်အားကောင်းတဲ့အပြောင်းအလဲတရက်ကိုတေချာပေါက်တွေ့နေရပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကသမ္မတအင်ဗျူတော်မှာသတင်းနောက်တွေကိုပြောသွားတာပါ။ကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုဟာအရင်ကမကြုံဘူးသေးတဲ့အခြေအနေတရက်စီကိုဥတည်နေကြောင်းကမ္ဘာရာသီဥတုအဖွဲ့ကြီးရဲ့အစီရင်ခံစာတစ်အင်္ဂါနေ့ကထုတ်ပြန်ရမှာကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတရက်စ်ကတတိပေးပြောကြားလိုက်ပါတယ် WMO အကြီးအကဲကလည်းရာသီဥတုပြောင်းလဲမှုတွေရဲ့စိုးရိမ်စရာအခြေအနေကိုတတိပေးခဲ့တာပါ The United in Science လို့ခေါင်းစဉ်ပေးထားတဲ့ဒီလေ့လာချက်တွေထဲမှာဒေရူတွေကဖန်လုံအိမ်ဓာငွေတိတ်သေးစဆက်လက်တိုးလာနေပြီးကမ္ဘာကောင်းဆောင်တွေကမ္ဘာကြီးပူနွေးလာနေတာကိုရှော့ချဖို့အစီအစဉ်တွေကိုထိတိမိမိမစီစဉ်နိုင်တာကြောင့်အန္တရာယ်ရောက်မဲ့အခြေအနေပိုနှီးလာနေပြီလို့သတိပေးထားပါဗျ။ရာသီဥတုဆိုးရွားမှုတွေကမကြာခဏဖြစ်နေပြီးဒီဆိုးရွားရဲ့ရာသီဥတုတွေဟာပုံမပြင်းထန်လာနေတယ်လို့လည်းသတိပေးထားပါဗ
ျ။တရင်အချင်းချက်ကိုကိုရဲမွန်ကြီးညာပေးခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်အောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုလိုင်းတိုမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။သတ္တရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနောင်လောပါ
This program has come to you from the Voice of America, Washington.